to the Voice of America in Burmese.
Minglama ne kema sha. Wonshina ne review American tanga ni 2020 me la 18 ye. Taning lwe ni manakin season rwe go Myanmar san no ji me ne 6 nai ga ni 9 nai thi. Line no meter 2440 ne 51. Line la meter 190 ro ga ni thauk lwen pe ni ba bi. ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဟာစနေနေ့အထိဆိုရင်ကမ္ဘာတစ်လွှာလူပေါင်း4သန်း6သိန်းနီးပါးကိုကူးစက်နေပြီဖြစ်ပြီးသေဆုံးရသူက3သိန်း1000ကျော်နေပါပြီ။ကူးစက်မှုအများဆုံးတွေ့ရတဲ့နိုင်ငံတွေကတော့ American, Russia နဲ့ Britain နိုင်ငံတွေဖြစ်ပါတယ်။ American နိုင်ငံမှာလူပေါင်း1သန်းခွဲနီးပါးအကူးစက်ခံနေရပြီးသေဆုံးရသူက18000ကျော်တယ်လို့John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ရုရှားမှာဒီရောဂါအကူးစက်ခံရသူက2,900ကျော်နဲ့ Britain မှာတော့2,400ကျော်ရှိနေတာပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့လေ့လာချက်အရဆိုရင်လူပေါင်းသန်း250လောက်ထိဒီရောဂါအကူးစက်ခံရနိုင်ခြေရှိနေတယ်လို့ DNA ကိုအရေးကြီးကြီးတုံ့ပြန်ဆောင်ရွက်မှုတွေမလုပ်ရင် Africa ဒေသကလူပေါင်း3000ခွဲလောက်အသက်ဆုံးဖို့ရှိနေတယ်လို့သတိပေးပါတယ်။ Spain နိုင်ငံကဒီကာယောဂါဆိုင်ရာအရေးပေါ်အခြေအနေထုတ်ပြန်ချက်ကိုနောက်ထပ်သတင်းလေးပတ်ထပ်ပြီးတိုးဖို့အတွက်လွှတ်တော်ကိုပန်ကြားမယ်လို့စပိန်ဝန်ကြီးချုပ်ကစနေနေ့မှာပြောပါတယ်။ American သမ္မတ Donald Trump ကတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအတွက် American ကပေးမဲ့ရန်ပုံငွေတွေဆိုင်းငံ့ထားတာနဲ့ပတ်သက်ပြီးပြန်ပြီးစဉ်းစားနေကြောင်းစနေနေ့မှာပဲ Twitter မှာရေးပါတယ်။ American ကမ္ဘာ့သတင်း Agency အကြီးအကဲဖြစ်တဲ့ခန့်အဖို့သမ္မတ Donald Trump အမည်စင်းတင်သွင်းထားတဲ့ Michael Peck ရဲ့ NGO အဖွဲ့ပေါ်မှာငွေကြေးနဲ့အခွန်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေWashington DC ရှိနေချုပ်ရုံးကလှုပ်လာခဲ့တဲ့နောက်မှာ Democratic Party ဝင်တွေဟာသမ္မတရဲ့လှုပ်ရက်ကိုနှောင့်နှေးကြံ့ကြအောင်နိုင်ငံရေးအရလှုပ်ဆောင်နေတယ်လို့သမ္မတအင်ဗျူပြောခွင့်ရ Jet Deer ကစနေနေ့မှာ VOA ကိုပြောပါတယ် VOA ပါဝင်သတင်းဌာန5ခုကိုကြီးကြပ်ရတဲ့ American ကမ္ဘာသတင်း Agency အကြီးအကဲဖြစ်တဲ့ဦးဆောင်မှုအတွက် Michael Peck ကသမ္မတရက်တီဖို့ရှိမရှိတောက်ကြံနေကမေးမြန်းရမှာတော့သမ္မတကမဖြေကြားခဲ့ပဲ VOA ကထုတ်လွှင့်ချက်တွေဟာAmerican အတန်းနဲ့ဆန့်ကျင်နေတယ်လို့ဝေဖန်ပါတယ် VOA ကတရုတ်သတင်းတွေကိုထုတ်လွှင့်ပေးနေတာအတွက်စိတ်ပျက်ကြောင်းလဲသမရကအရင်တုန်းကဝေဖန်ပြောဆိုခဲ့တာပါ VOA Director Amanda Bennett ကတော့ VOA ဟာကမ္ဘာတစ်လွှာကသတင်းမှန်လက်လန်းမမှီသူအားလုံးအတွက်သတင်းထုတ်လွှင့်ပေးနေတာဖြစ်ကြောင်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြီးတုံ့ပြန်ခဲ့ပါတယ်ဒါပြန်ဒီလိုသတင်းမှန်တွေထုတ်လွှင့်ပေးနေတာကြောင့်နိုင်ငံပေါင်း60ကျော်ကဘာသာစကား48ခုသုံးနဲ့ပရိသတ်ပေါင်းတန်း280တဲကရာဂိုင်းနှုန်း80ကျော်ကဒီဌာနရဲ့သတင်းတွေဟာယုံကြည်ရကြောင်းပြောကြတယ်လို့လည်းဖော်ပြထားပါတယ်။အစ္စရေးပေါ်အရေးယူမှုတွေလှုပ်လာနိုင်တဲ့လှုပ်ရက်တွေကိုဆက်ပြီးလုပ်နိုင်မယ်ဆိုရင်အလားတူအကျိုးဆက်တွေခံစားရအောင်အမေရိကန်ကတုံ့ပြန်မှာဖြစ်ကြောင်း ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ခ်ပွန်ပီယိုကသတိပေးလိုက်ပါတယ်။ပါလက်စတိုင်းကိုနိုင်ငံဖြစ်နဲ့အတိမတ်ပြုရေးစဉ်းစားဖို့အတွက် ICC ရှေ့နေကဆုံးဖြတ်ခဲ့တဲ့နောက်မှာအခုလိုဝန်ကြီးပွန်ပီယိုရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်။တကယ်လို့ပါလက်စတိုင်းကိုနိုင်ငံတနိုင်ငံဖြစ်အသိမှတ်ပြုလိုက်ရင်အနောက်ဖက်ကမ်းနဲ့ဂါဇာကမ်းမြောင်ဒေသမှာအစ္စရေးကရှေ့ရဆွေးမှုကျူးလွန်နိုင်ခြေရှိတယ်လို့ ICC မှာတရားစွဲဆိုဖို့အတွက်တင်သွင်းမှုတွေကိုလှုပ်လာနိုင်တော့မှာဖြစ်ပါတယ်။အစ္စရေးပေါ်မှာ ICC စုံစမ်းစစ်ဆေးမှုလုပ်မှနဲ့ပတ်သက်ပြီးအမေရိကန်ရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့အစ္စရေးဘက်ကနေခုခံကာကွယ်ဖို့အမေရိကန်လွှတ်တော်နှစ်ရပ်စလုံးကအမတ်တွေပါဝင်တဲ့အဖွဲ့ကဗိုလ်တပ်ဖူးနေမှာဝန်ကြီးပွန်ပီယိုကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ပြင်သစ်အီရန်သူတဦးဖြစ်တဲ့ Fariba Adelkha ကိုအီရန်တရားရုံးကထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်လိုက်တယ်လို့သူမရဲ့ရှေ့နေကပြောပါတယ်။အီရန်နိုင်ငံရဲ့လုံခြုံရေးထိခိုက်စေမှုအတွက်ထောင်ဒဏ်9နှစ်နဲ့အီရန်ပေါ်ဆန့်ကျင်တဲ့ဝါဒဖြန့်မှုအတွက်ထောင်ဒဏ်ပြစ်ဒဏ်တစ်နှစ်ချခဲ့တာလို့လည်းသူမရှေ့နေကပြောပါတယ်။ Adelkha ဟာနောက်ပြင်သစ်ပညာရှင်တဦးဖြစ်တဲ့ Roland Markel နဲ့အတူမနစ်ကဂျူလာမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 8.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမထောမှာသတင်းတွေကိုဆက်လက်ကြီးညာသွားပါမယ် မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ထပ်ထိုးမလာဘဲကူးစက်ခံထားရသူတွေကတဝက်ကျော်ကရောဂါပိုးကင်းစင်သွားပြီဖြစ်ပါတယ်။ရောဂါပိုးကူးစက်သူအရေအတွက်182ယောက်မှာပဲဆက်ရှိနေပြီးအဲ့ဒီထဲ95ဦးကရောဂါပိုးကင်းစင်သွားတာလို့ကျမကြီးနဲ့အကစားဝန်ကြီးဌာနရဲ့မေလ16ရက်စနေနေ့ည8:00တရင်ထုတ်ပြန်ကြမှာပါရှိပါတယ်။စုစုပေါင်းတက်ခွဲနမူနာ230ခုကိုစစ်ဆေးခဲ့တာမှာလူနာသစ်တရောက်မှမတွေ့တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်တိုင်းမှာပုဂ္ဂိုလ်တောင်ဆန်းစုကြည်က mask နှကောင်းစီပြန်ပွဲဆူရသူစီရင်ကိုသူရဲ့ Facebook စာမျက်နှာမှာတင်သွားမှာဖြစ်ကြောင်းနဲ့နှကောင်းစီတီထွင်ဖန်တီးတဲ့ပြန်ပွဲကိုဝေမျှသူတွေများလုံးလို့စုမျိုးစား၄မျိုးခွဲထားတဲ့အကြောင်းသူရဲ့ Facebook စာမျက်နှာမှာရေးထားပါတယ်။စုတွေကိုလူနှစ်သက်ဆုံးတီထွင်ဖန်တီးမှုအကောင်းဆုံးလူထုအကျိုးပြုမှုနဲ့ပြန်ပွဲဝင်ယူရချက်အကောင်းဆုံးဆိုပြီးခွဲထားကြောင်းနဲ့ကွန်ပျူတာလွှာကိုတမူထူးခြားပေးရတော့မှာဖြစ်ကြောင်းလည်းရေးထားပါတယ်။မေလ16ရက်နေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမရယုံပြောခွင့်ရဦးဇော်ထေကကိုရိုနာဗိုင်းရပ်စ်ပိုးဟာအချိန်ကာလတစ်ခုတည်းဆက်ရှိနေဦးမှာဖြစ်လို့ကိုဗစ် -19 ရှင်တွဲနေထိုင်တဲ့လူနေမှုဘဝဖြစ်လာနိုင်တဲ့အနေအထားရှိကြောင်းနဲ့ဒီဗိုင်းရပ်စ်နဲ့ဆက်ရင်ဆိုင်ပြီးဘယ်လိုနေထိုင်သွားကြရနိုင်လဲဆိုတဲ့အကြံပြုချက်တွေဒီလကုန်ပိုင်းလောက်မှာထွက်လာနိုင်တယ်လို့ပြောပါရယ်ခင်ဗျာ။ကိုဗစ် -19 ကူးစက်ခံရပြီးတော့ကုသနေရတဲ့ကနေဒါနိုင်ငံသားခရီးရန်တရားဟောဆရာဒေးဗစ်လာဟာCOVID-19 ကူးစက်ပြန့်နှံ့မှုပြသရေးအတွက်မြန်မာဆွေးရကထုတ်ပြန်ထားတဲ့တမိချက်တွေကိုစန့်ကျင်ပြီးလူထုတရားပွဲတွေနဲ့လှုပ်ခဲမှုနဲ့တရားစွဲဆိုခံထားရတဲ့ဆိုပြီးကနေဒါ CBC သတင်းကပြောပါရယ်ကနေဒါအစိုးရရဲ့နိုင်ငံတကာဆက်ဆံရေးကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဌာနကြီးဖြစ်တဲ့ Global Affairs ကနေဒါရဲ့ပြောခွင့်ရကတော့မြန်မာနိုင်ငံမှာလူစုလူဝေမလို့ရတမိချက်ကိုချိုးဖောက်မှုဆက်ဆွဲချက်နဲ့ကနေဒါနိုင်ငံသားတူတရားစွဲဆိုခံထားရကြောင်းဒီပုဂ္ဂိုလ်နဲ့ကနေဒါအစိုးရတာဝန်ရှိသူတွေအဆက်အသွယ်ရှိပြီးကောင်စစ်ဆိုင်ရာအကူအညီပေးဖို့လည်းရှိကြောင်းပြောပါရယ်ဒါပေမဲ့ပုဂ္ဂိုလ်ရေးချက်လက်ဆိုင်ရာဥပဒေအရအသေးစိတ်ကိုတော့မပြောဘူးလို့လည်းကနေဒါ CBC သတင်းကပြောပါရယ်ခရီးရန်တရားဟောဆရာဒေဗလာအပါအဝင်သူ့ရဲ့တရားပွဲကိုတက်ရောက်ကြသူတွေမှာ COVID-19 ကူးစက်ခံရသူတွေတွေ့ရှိခဲ့တာပါခင်ဗျာထိုင်းနိုင်ငံတွင်ခီးတဲ့တင်လေယာဉ်ဝင်ရောက်မှုပိတ်ပင်ထားတာကိုဇွန်လ30ရက်နေ့အထိရပ်ထမံတိုးမြင့်လိုက်တယ်လို့ထိုင်းမြို့ပြလေကြောင်းအာဏာပိုင်အဖွဲ့ကစနေနေ့ကကြေညာလိုက်ပါရယ်မေလ31ရက်နေ့မှာတက်တန်းကုန်ဆုံးမဲ့တရှိစဲပိတ်ပင်တာမြင့်ချက်ကိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အတွက်နောက်ထပ်တစ်လထပ်တိုးရလို့လည်းဆိုပါရယ်အခုလိုပြပလေရင်ဆိုက်ရောက်မှုကိုပိတ်ပင်ထားတာကိုရက်တိုးမြင့်လိုက်တာကြောင့်ထိုင်းနိုင်ငံအတွင်းကြေညာထားတဲ့အရေးပေါ်အခြေအနေကိုလည်းတက်တန်းတိုးမြင့်နိုင်တယ်ဆိုပြီးခမန်းပြောဆိုချက်တွေထွက်ပေါ်လာခဲ့ပါရယ်ထိုင်းနိုင်ငံမှာပြီးခဲ့တဲ့သတင်းနှစ်ပတ်တည်းယောဂပြန့်နှံ့မှုနှုန်းသိမ့်မရှိသလိုယောဂကူးစက်မှုလုံးဝမရှိတာကလည်းဒီတစ်ပတ်တည်းနှစ်ရက်ရှိခဲ့တာပါထိုင်းဒုတိယဝန်ကြီးချုပ်ဝီဆာနျူခရီနန်ကတော့ပြပလေရင်စိုက်ကပ်မှုကိုရပ်တိုးတာနဲ့အရေးပေါ်အခြေအနေတက်တန်းတိုးဖို့အခြားဆက်နွယ်မှုမရှိကြောင်းနဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းပေးပေမဲ့လိုအပ်ရင်ပြပလေရင်စိုက်ရောက်မှုကိုဆက်လက်တားမြစ်ထားနိုင်တယ်လို့ပြောကြောင်းလဲ Backup Post သတင်းစာမှာဖော်ပြထားပါတယ်ထိုင်းနိုင်ငံရဲ့ COVID-19 နဲ့ဆက်နွယ်တဲ့ကန့်သတ်ချက်တွေကိုဖြည့်လျှော့ပေးတဲ့အနေနဲ့ဈေးဝယ်စင်တာတွေအပါအဝင်စီးပွားရေးလုပ်ငန်းတွေကိုတနင်္ဂနွေနေ့မှာပြန်လည်ဖွင့်ပေးတော့မှာဖြစ်ပါတယ်ဒီချိန်ထဲမှာပဲထိုင်းလူထုကျန်းမာရေးဝန်ကြီးဌာနကတောင်ကိုရီးယားနိုင်ငံတရုတ်နိုင်ငံနဲ့ဟောင်ကောင်နဲ့မကာအိုတို့ကို COVID-19 ရောဂါကူးစက်ဇုန်နိုင်ငံတွေစီးရင်တဲ့ကနေပယ်ဖျက်လိုက်ပါတယ်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေဟာထိုင်းလူထုကျန်းမာရေးဝန်ကြီးဌာနရဲ့အဲ့ဒီကူးစက်ဇုန်နိုင်ငံတွေစီးရင်မှာမလ16ရက်နေ့ကလေးကရှိနေကြတာဖြစ်ပါတယ်။အဲ့ဒီစီးရင်တဲ့ပါရနိုင်ငံတွေစီကလာတဲ့ဘယ်သူမဆိုဆလေးရဲ့တိကျခွဲနေထိုင်ရမှာဖြစ်ပါတယ်ခင်ဗျ။ကမ္ဘောဒီးယားနိုင်ငံမှာ COVID-19 ရောဂါနဲ့စစ်ကူတောင်ခံယူနေတဲ့နောက်ဆုံးလူနာကိုစစ်ဝင်ကစင်ကွင်ပြုလိုက်ပြီးဖြစ်ပြီးနောက်ထပ်အတည်ပြုလူနာအသစ်မရှိတဲ့အကြောင်းကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကစနေနေ့ကပြောပါတယ်။ဒါပေမဲ့ကျောင်းတွေနဲ့နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေကိုတော့ဆက်ပြီးပိတ်ထားမှာဖြစ်တယ်လို့ရောဂါကူးစက်မှုကာကွယ်ရေးအတွက်ကန့်သတ်ချက်တွေကိုဖြည့်လျှော့ပေးဖို့မှာမဟုတ်ဘူးလို့လည်းကျောင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားမှာ COVID-19 ရောဂါကူးစက်ခံရသူ122ဦးရှိကြောင်းအတည်ပြုပြောကြားထားပြီးသေဆုံးသူမရှိပါဘူး။ပြည်သူတွေအနေနဲ့ဆက်ပြီးသတိရှိကြဖို့နဲ့လူစုလူဝေးတွေကိုရှောင်ကြဖို့လမ်းညွန်သတိပေးချက်တွေကိုလိုက်နာကြဖို့ကျောင်းဝန်ကြီးဝန်ကြီးမောင်ဘွန်ဟန်းကတည်တိုက်တွန်းထားပါတယ်။တဲ့နော်ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
လူပေါင်းသိန်းနဲ့ချီခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပထမဆုံးအကျဉ်းတွေ့ရှိပြီးနောက်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်တားဆီးရေးအတွက်အာဏာပိုင်တွေလှုပ်ရှားဆောင်ရွက်နေတဲ့အကြောင်းကို AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးပြောပြခြင်းပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကရိုဟင်ဂျာဒုက္ခသည်နှစ်ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းဒေသခံကျန်းမာရေးတာဝန်ခံအဘူတိုဟာဘူယန်ကကနဦးပြောကြားခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကူးစက်ခံနှစ်ဦးတွေကတဦးဟာဒေသခံအမျိုးသားဖြစ်တယ်လို့ပြောဆိုခဲ့တာပါ။န နောက်တစ်နေ့တော့ကြမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူရိုဟင်ညာဒုက္ခသည်2ဦးထပ်မံတွေ့ရှိကြောင်းအကြီးရန်ကျန်းမာရေးအရာရှိတဦးကပြောခဲ့ပြီးတဦးကတော့အသက်42နှစ်အရွယ်အမျိုးသမီးနဲ့နောက်တဦးကတော့အသက်30အရွယ်မျိုးသားဖြစ်တယ်လို့ဖော်ပြပါတယ်။နောက်ထပ်တွေ့ရတဲ့ COVID-19 ကူးစက်ခံရသူ2ဦးကပထမဆုံးကူးစက်ခံလူနာနဲ့ထိတွေ့မှုရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ COVID-19 ကူးစက်ခံလူနာတွေတွေ့ရှိတဲ့တောက်ကြနေမှာပဲ Bangladesh အရေးပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကလူလူကြားအကွာအဝေးတစ်ခုချာပြီးခက်ခွက်ွာနေကြဖို့စခန်းတွင်းမှာလိုက်လံသတိပေးနှိုးဆော်နေပါတယ်။ရိုဟင်ညာဒုက္ခသည်စခန်းတွင်းကရရွေးရွာရေးခေါင်းဆောင်ဆာဖီဦးလာကတော့ကျမရေးသတိပေးချက်တွေအတိုင်းလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ပြောပါတယ
်
။အလုံးထဲမှာ10ရာခိုင်နှုန်းလောက်ပဲလိုက်နာကြပါတယ်။ကျန်တဲ့သူတွေကယောဂအနေကိုဂရုမစိုက်ကြပါဘူး။ဒီကယောဂါကကျွန်တော်တို့အားလုံးပေါ်ဘလောက်ထိဆိုးကျိုးတက်ရောက်လာမယ်ဆိုတာသူတို့နားမလည်ကြလို့ပါလို့ပြောသွားတာပါဘင်္ဂလားဒေ့ရှ်နေဆန်းမှာဒုက္ခသည်စခန်းပေါင်း34ခုရှိပြီးအဖြစ်လောက်သာဆောက်ထားတဲ့တဲအိမ်တွေနဲ့ပြည့်ကျက်နေထိုင်ကြတဲ့အတွက်ကိုဗစ်ရောဂါသာပြန့်ပွားခဲ့ရင်တောမီလောင်တယ်လို့ဘာတစ်ခုမှကြံမမဟုတ်ဘူးလို့သက်ဆိုင်သူတွေကသတိပေးထားတာပါဒုက္ခသည်မိုဟာမက်တို့လိုစိုးရင်တက်သူတွေလည်းရှိပါတယ
်
ကျွန်တော်ကအရန်ကိုစိုးရင်ပါတယ်ဒါပေမဲ့စားစရာအတွက်ဈေးတော့တွားဝယ်နေရပါတယ်သူတို့မှားထားတဲ့အတိုင်းလက်ကိုအချိန်ချင်းဆေးပေမဲ့စိုးရင်စိတ်ကရှိနေတုံးပါပဲလို့ပြောပါတယ်ယောဂါကူးဆက်လာပြီဆိုတဲ့သတင်းကြောင့်ဒုက္ခသည်စခန်းနဲ့အထိတ်တလန့်ဖြစ်ကုန်တယ်လို့ကော့ဆက်ဘဇားခရိုင်ကျမ်းမာရေးအကြီးအကဲမာဘူပါရာမန်ကပြောပါတယ်ပထမဆုံးလူနာဖြစ်တဲ့ကူဒူပလောင်စခန်းကအသက်35နှစ်ရိုဟင်ညာအမျိုးသားစီမှာကိုဗစ်ရောဂါရှိကြောင်းကြေညာပြီးနောက်သူကရှောင်တိန်နေတဲ့အတွက်၄နိုင်အကြာကြာမှရဲတွေကသူ့ကိုဖမ်းမိတာပါသူ့ကြောင့်စခန်းတစ်ခုလုံးရောဂါပြန့်ကုန်မှာကိုစိတ်ပူခဲ့ရတယ်လို့စခန်းတွင်းရက်ွက်ခေါင်းဆောင်တွေကပြောပါတယ်အဲ့ဒီအမျိုးသားဟာဒဏ်ရာရတဲ့သူ့အကိုတယောက်ကိုဒုက္ခသည်စခန်းနဲ့မဝေးတဲ့ဆေးရုံမှာတွားပို့ပေးခြင်းအဲ့ဒီကတဆင့်ကူးလာတာဖြစ်နိုင်တယ်လို့ယူဆကြပါတယ်ဒီအမျိုးသားနေတဲ့ရက်ွက်ကြီးတစ်ခုလုံးကိုအဝင်ထွက်ပိတ်ထားပြီးသူနဲ့ထိတွေ့ဆက်ဆံခဲ့သူအားလုံးကိုလည်းတီးကြခွဲကြစောင့်ကြည့်နေပါတယ်။အခုတော့ရိုဟင်ညာဒုက္ခသည်စခန်းထဲမှာအရေးပေါ်စစ်ဆေးရေးအဖွဲ့တွေဖြန့်ချတာတယ်လို့ WHO တာဝန်ရှိသူတွေကပြောပါတယ်။ရိုဟင်ညာဒုက္ခသည်စခန်းထဲကိုဗစ်ရှိမရှိစစ်ဆေးမှုတွေတရက်ကို5ယောက်ကနေ10ယောက်ကြားစစ်ဆေးနေပေမဲ့တရက်ကိုအနည်းဆုံး100အထိတိုးမြင့်စစ်ဆေးသွားဖို့လုပ်နေတယ်လို့ကော့ဆက်ဘဇာကျမ်းမာရေးအကြီးအကဲကပြောပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာယောဂကုသမှုစင်တာ12ခုကိုစခန်းတွင်ဖွင့်လှစ်မှုပြင်ဆင်နေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်ဒီစင်တာတွေမှာကတင်1900အထိရှိမဲ့အရေးပေါ်ကျန်းမာကုသဆောင်တွေကွာရန်တင်းစင်တာ5ခုနဲ့တီးခြားခွဲထားစောင့်ကြည့်ဆောင်20ပါဝင်တယ်လို့ဆိုပါတယ်ဒီတော့တွင်ရိုဟင်ညာဒုက္ခသည်စခန်းတွေမှာအင်တာနက်ဖြတ်တောက်ထားတာကြောင့်ဒုက္ခသည်တွေသတင်းမှမသိရဘူးဆိုပြီးဝေဖန်မှုတွေထွက်ပေါ်နေပါတယ်ရေကန်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်ခဲ့ရတဲ့ရိုဟင်ညာဒုက္ခသည်တွေကိုမြန်မာအစိုးရကစစ်ဆေးပြီးပြန်လေလက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ညာဆိုတဲ့အတုံးနှုံးကိုတော့အသိမှတ်မပြုပါဘူးခင်ဗျာကျွန်တော်ညောင်ဝင်းအောင်ပ
ါ VOA American အသံမြန်မာပိုင်းအသံလွှင့်စီစဉ်နေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမမရှင်ရခိုင်ရေးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာပါရာဇဝတ်မှုတွေကိုစုံစမ်းဖော်ထုတ်အရေးယူနေပါတယ်ဆိုတော့ပြည်တော်စုရှေ့နေချုပ်ရုံးရဲ့ထုတ်ပြန်ချက်အပေါ်တုံ့ပြန်ချက်တချို့ကိုပြောပြပေးချင်ပါတယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အကြံပြုချက်တွေအတိုင်းရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးတရားစွဲဆိုမှုတွေလှုပ်ဆောင်နေပါတယ်လို့မေလ15ရက်နေ့ရက်စွဲနဲ့ပြည်ထောင်စုရှေ့နေချုပ်ယုံကပထမဦးဆုံးအကြေထုတ်ပြန်ကြေညာတာပါနိုင်ငံတော်သမ္မတရုံးကနေဖွဲ့စည်းပေးခဲ့တဲ့ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးရေးနဲ့တရားစွဲဆိုခြင်းများဆောင်ရွက်ရေးအဖွဲ့မှပါတဲ့ပြည်ထောင်စုရှေ့နေချုပ်ယုံနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေနိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ဘူးတိတော်မြို့နယ်ရသေးတော်မြို့နယ်ကနေရာ73ခုမှာဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတွေကနေအခုအချိန်ထိအမှုဖွဲ့အရေးယူဆောင်ရွက်နေတာကအမှုပေါင်း60တမှုအထိရှိနေပါကြောင်းပြည်ထောင်စုရှေ့နေချုပ်ယုံကမေလ15ရက်နေ့ကကြေညာခဲ့တာပါအထူးသဖြင့်ရခိုင်ပြည်နယ်မှာလူခွေချိုးဖောက်မှုတွေဆိုးဆိုးဝါးဝါကြုံနေရတယ်လို့ဆိုရင်းနေတဲ့နိုင်ငံတကာရဲ့ယုံကြည်မှုရအောင်ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေနဲ့တက်သေးပြဖို့လိုပါတယ်လို့လူခွေလှူရှာသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအကြံပြုပါတယ
်ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးပိုင်းနဲ့ပတ်သက်လို့ကတော့နိုင်ငံတကာမှာကိုပြည်တွင်းမှာရှိတဲ့ပြည်သူတွေရောတော်တော်များများအံတရားရှိပါတယ်တကယ်ကိုတက်သေးထောက်ထားခိုင်လို့ရှိတဲ့အတမန်အယက်သားချင်းချင်းဖြစ်တဲ့အမှုတွေပေါ့နော်ကြောက်သွားတယ်အခုလိုမျိုးလူခွေချိုးဖောက်မှုဖြစ်တယ်ကျူးလွန်တဲ့အစိုးရနဲ့တက်ဆိုင်နေသောအဖွဲ ဒီအာဏာရရှိထားတဲ့အဖွဲ့အစည်းကနေကျူးလွန်တဲ့မှုမျိုးဆိုလို့ရှိရင်တော့ပြည်တွင်းမှာရှိတဲ့တရားစီရင်ရေးကအကောင့်ထဲပေါ်နိုင်မလားဆိုတာတန်တရားရှိတယ်လို့မေးခွန်းနဲ့ထုတ်ခံထိပါတယ်။ဒါကြောင့်ပြည်တွင်းမှာရှိတဲ့တရားစီရင်ရေးမန္တလေးအာမခေါင်တဲ့တွေနိုင်ငံတကာတရားစီရင်မှုသွားပါဆိုရဲတိုက်တွန်းချက်တွေကလည်းအများကြီးရှိလာ။စုံစမ်းတယ်ဆိုတာကျွန်တော်သိတယ်။ဟုတ်ကဲ့ကောင်းပါတယ်။စုံစမ်းပြီးတော့ထိရောက်တော့အရေးယူမှုရလားမရလား။အရင်တော့လို့ဒီခိုင်ဒေတာမှာပဲเนาะဒီအဖြစ်မဲ့သူတွေကိုတက်ပြတ်မှုကြောင့်ဒီတက်မတော်သားတွေကိုရေးယူတာကျွန်တော်သိတယ်ဒါပေမဲ့လူငယ်ချက်စာကွင်းနဲ့လပိုင်းလောက်ပဲနေပြီးတော့ပြန်လွတ်သွားတဲ့ကိစ္စတစ်ခုကဂုံတက်မဲ့စာပို့ပြီးတော့နာမည်ပြက်စရာဖြစ်ပါတယ
်ရခိုင်ပြည်နယ်ရေးကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ဝင်လည်းဖြစ်ဘာသာပေါင်းစုံချစ်ကြည်ငြိမ်းချမ်းရေးဦးဆောင်လှုပ်ရှားသူလည်းဖြစ်တဲ့ဦးအေးလွေကတော့အထောက်ပြန်ချက်အပေါ်ကြိုးစိုးထောက်ခံပြီးတော့တကယ်ပဲလူခွေချိုးပေါမှုတွေကျူးလွန်သူတွေကိုအရေးယူဆောင်ရွက်ဖို့လိုတယ်လို့ပြောပါတယ
်ဒီအချက်ကတော့ကျွန်တော်တို့ကျူးကျော်နေတဲ့ဟာကြီးကိုအတိအပံပြုပြီးဒါကတော့ကောင်းတဲ့ခြေလှမ်းတစ်ခုပေါ့နော်ဒုက္ခရောက်သွားတဲ့ပုံကိုယ်တွေကသူတို့ရဲ့ဒုက္ခတွေကတော့ပြန်ကူကားလို့လက်သိကျွဲတော့မှာမဟုတ်ဘူးပေါ့တို့တော့ပြန်ဖို့ကျူးလွန်နေတဲ့လူတွေကိုပြန်ဖို့တဲ့ပြည်တံမြအောင်တော့အရေးယူဆောင်ရွက်မှုတော့ဖို့လိုတယ်မဟုတ်လို့ရှိရင်ကျွန်တော်တို့ဒီပြစ်မှုကိုကာကွယ်ပေးတဲ့ impunity ဆိုတဲ့ခန္ဓာလေးကိုဝင်သွားနိုင်မယ်ဒီအဲဒါကြောင့်မလို့ကျူးလွန်ခဲ့တဲ့ကိစ္စရပ်တွေကိုစုံစမ်းဆက်ဆေးတယ်ဆိုတဲ့နေရာမှာနောက်နောက်ဒီလိုကိစ္စရပ်မျိုးတွေမဖြစ်ရလေအောင်ဒါအဟံတားလည်းဖြစ်သွားပါလိမ့်တိတိကျကျကဟိုပြည်ရခံများကိုဖော်ထုတ်ဖို့ရင်အထောက်အထားလေးတွေကိုအခိုင်အမာတည်ဆောက်ဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ
်လူခွေလှူရှာသူဦးအောင်မျိုးမင်းကတော့ဒီစီရင်မှုတွေနဲ့ပတ်သက်ပြီးပွေလင်းမြင်သာမှုရှိရှိနဲ့အများပြည်သူကြားနာနိုင်တဲ့ခုံရုံးတွေဖွင့်ပြီးအသိပေးတဲ့လို့ဆိုပါတယ်
သူဆွဲခံထိတဲ့သူတွေကိုဘယ်လိုမျိုးအရေးယူလဲဘယ်လောက်ထိအရေးယူလဲဆိုတာပွေလင်းမြင်သာသောတရားစီရင်မှုနဲ့အမိန့်ချမှတ်မှုအဲ့ဒါကိုပြည်သူလူထုသိအောင်ကျွန်တော်လှုပ်ဆောင်စေချင်ပါတယ်ကျွန်တော်တို့လူခွေရင်ထဲမှာအမှုကိစ္စတစ်ခုဖြစ်ပြီးလူများကြားနိုင်တဲ့တရားရုံးနဲ့စီရင်ရမယ်ဆိုတဲ့အချက်ကပါတယ်လူခွေချိုးဖောက်မှုတွေကတခြားလုံးဖြစ်နေတာပါရခိုင်ပြည်နယ်မှာဆိုလို့ရှိရင်ပိုင်ဆင်မဲ့ဆိုပြီးတော့ပျောက်ပျောက်သွားတဲ့မှုတွေအများကြီးပဲစင်ဆက်မပြတ်စုံစမ်းစစ်ဆေးပြီးတော့ထိရောက်တော့အရေးယူသောတရားဥပဒေစိုးမိုးမှုနဲ့တရားစီရင်မှုအားကောင်းမှုဆိုတဲ့စနစ်ကြီးကိုထူထောင်နိုင်မှဒါဖြစ်မှာပ
ါ Independent Commission of Inquiry ICOE ရဲ့ပြည်ထောင်စုဖေဖော်ဝါရီလတွေကပဲထုတ်ပြန်ခဲ့တဲ့အပိသက်စီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မင်းကြီးရွာချွတ်ပြေရွာမောင်နှုရွာကူတာပြည့်ကျေးရွာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့အစုလိုက်ပြုံလိုက်တပ်ခံခဲ့ရတယ်ဆိုတာကိုထည့်သွင်းဖော်ပြထားတာပါရခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ထားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာတရားခုံရုံး ICJ မှာတရားစွဲဆိုခံထားရလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ဖြေရှင်းနေရတာပါနိုင်ငံတကာယူကိုရောပြည်သူလူထုကိုပါပွေလေးမြင်သာစွာနဲ့အများပြည်သူတက်ရောက်နိုင်တဲ့တရားခွင်တွေဖွင့်လှစ်ပြီးထုတ်ဖော်ပြသင့်တယ်လို့လူ့ခွေဆောင်ရွက်နေသူတွေကထောက်ပြပြောဆိုနေကြကြောင်းပါရှင
်ကျွန်မခွန်ညိုပါရှင်အမေရိကန်ပြည်ထောင်စုတဝန်းကအကြောင်းအများစုဟာ COVID-19 ကပ်ရောဂါပြန့်ပွားမှုထိန်းချုပ်တဲ့အနေနဲ့ရှေ့လာမဲ့ကျောင်းဖွင့်ချိန်အထိပိတ်ထားလိုက်ပါပြီ။ကျောင်းပိတ်ထားတဲ့အချိန်မှာတင်ကြားမှုတွေအဆက်မပြတ်အောင်အွန်လိုင်းကနေကျောင်းသားတွေစာဆက်တင်နေကြပါတယ်။ရုတ်တရက်ကျောင်းတွေပိတ်လိုက်ရတဲ့အတွက်ကျောင်းသားတွေဆရာတွေနဲ့မိဘတွေအခက်အခဲတချို့ကြုံရပေမဲ့လည်းပညာရေးအဆက်မပြတ်အောင်ကြိုးပမ်းနေကြတဲ့အကြောင်း VOA သတင်းတောက် Alexi Kovacic ပြည်သတင်းလွှာကိုပြောပြပေးမှာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်မှာကျောင်းတွေပိတ်ထားရလို့အွန်လိုင်းကနေစတင်တဲ့အခြေအနေဟာအနာဂတ်ပညာရေးပေါ်ရိုက်ခတ်လာနိုင်တယ်လို့ပညာရေးတိုင်ဝမ်ကခန့်မှန်းကြပါတယ်။ Barry Hoof ကနယူးယောက်ပြည်နယ်ကကျောင်းဆရာပါ
။ That's to me going to transform education because now every teacher has
ကျောင်းသားတွေကိုအဝေးကနေပညာသင်ပေးနိုင်အောင်ဆရာတိုင်းနှီးလန်းပေါင်းစုံနဲ့ကြိုးပမ်းနေကြရတာကြောင့်ပညာရေးကတော့ပြောင်းလဲတော့မှာပါ။ကျောင်းတွေပြန်ပွင့်တဲ့အခါမှာကျောင်းမှာစာသင်တဲ့ပုံစံပြောင်းသွားမှာမဟုတ်ပေမဲ့အခုတိုင်းဆိုရင်တော့နှင်းတွေကျလို့ကျောင်းတွေပိတ်ရတဲ့အခါမျိုးမှာပြောင်းလဲတွေဖြစ်လာနိုင်ပါတယ်လို့ပြောသွားတာပါ။တင်ကြားရေးပုံစံသည့်အပေါ်ကျောင်းဆရာတွေသတိထားတုံ့ပြန်နေကြပေမဲ့လည်းဤပညာတီထွင်သူတွေကတော့အကောင်းမြင်ပါတယ်။ကတ်ယောဂမကြုံရခင်မှာအမေရိကန်ကကျောင်းအနည်းငယ်လောက်ပဲအွန်လိုင်းပညာရေးကိုသုံးခဲ့ကြပေမဲ့အခုချိန်မှာတော့ ClassKit လို့ပညာရေး application တွေကိုကျောင်းတွေကအသုံးများလာကြပါတယ
်။ We've had over 7,000 schools sign up and like the last
ကမန်းကြီးဆယ်ရက်လောက်မှာကျောင်းပေါင်း 9,000 ကျော်ကစီးရင်ပေးခဲ့ကြသလိုနောက်ထပ်စောင့်နေသူတွေလည်းရှိပါတယ်လို့ ClassKit application company ပူထွေးတည်ထောင်သူ Andrew Roland ကပြောသွားတာပါ။ online ကသင်ကြားမှုတွေမှာအောင်မြင်မှုတွေရှိပေမဲ့အတန်းထဲမှာသင်ရတာမျိုးနဲ့မတူနိုင်ဘူးလို့မြင်ကြတဲ့ကျောင်းဆရာတွေလည်းရှိပါတယ
်။ I can't see their facial expressions. I can't see the
သူတို့မျက်နှာမူယာတွေကိုမမြင်ရဘူးလေ။စာသင်ခန်းထဲမှာလို့မျက်လုံးကတခြားရောက်နေသလားဆိုတာမတွေ့ရဘူးလို့ဥတားပြင်းတဲ့ကကျောင်းဆရာမှာကမ်ဘလီကန်တာကပြောတာပါ တချို့ဆရာတွေကတော့စာသင်ခန်းမှာတဲ့ online ကနေသင်ရတာကိုကလေးတွေပိုစိတ်ဝင်စားတာသတိထားမိတယ်လို့ပြောပါတယ်။ Michigan ပြည်နယ်ကကျောင်းဆရာ Douglas Reagan ကအခုလိုပြောပါတယ
်။ I don't know if it was a psychology like standpoint but the difference
စိတ်ပိုင်းဆိုင်ရာရှုထောင့်ရလာတော့မသိပါဘူး။ထိုင်ရာကနေထပြီးအတန်းထဲကအားလုံးရှိမထွက်ကြတဲ့ကျောင်းသားမျိုးကသူတို့လှုပ်ထားတဲ့စာတွေအကြောင်းပြောဆိုတာတွေ့ရတဲ့အပြောင်းလဲမျိုးတော့အံ့ဩစရာပါလို့ပြောပါတယ်။မဖြစ်မနေအွန်လိုင်းကနေစတင်တဲ့နေရာမှာအခက်အခဲတွေနဲ့စိန်ခေါ်မှုတွေရှိနေပေမဲ့အကျိုးရှိနိုင်တဲ့အတွက်ရှေ့လျှောက်စူးစမ်းလေ့လာသင့်တယ်လို့လည်းပညာရေးဝန်ထမ်းတွေကပြောနေကြပါတယ်ရှင်။ကျမခွာညိုပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်မှာတော့ COVID-19 ကြောင့်အခက်အခဲကြုံတွေ့နေရတဲ့သီလရှင်တွေအကြောင်းကိုတင်ဆက်ပေးသွားမှာပါ
။ဒီကြားထဲမှာစီဇန်နာရှင်လေးတွေမျှဝါမှာပေါ့တမီးရဲ့ဒီကမှရှင်လေးတွေလာလူတဲ့ခါကြလို့ရှင်တော့အပားလူတွေကစက်မပြတ်တော့ဘူးပေါ့အဲ့လိုဖြစ်မှာပါတကယ်အခြေပေါ်မှာရှင်လေးမရှိဘူးဆိုတဲ့ခါကြတော့ဖို့ရှိတာလေးတွေကိုကိုဒီလိုပဲညစာဘူးစာမှာပေါ့တကယ်ဆက်ပြီးတော့ရှင်နဲ့တောင်းရတော့မှရောင်းရတော့ဒါတိရရှင်နေပါဝနာဝင်နေရဲ့ဒါပါလူရဲ့အာယုံစာပဲလी
တိရရှင်ဆရာကြီးဒေါ်ယူဆန္နာကပြောပြခဲ့တာပါသူမဟာကမ္ဘာကယောဂဖြစ်ပေါ်နေစဉ်အတွင်းစွန့်ဆန်လှည့်လည်အလူမခံရတဲ့အတွက်အခက်အခဲကြုံနေရတဲ့ယာနဲ့ချီတဲ့သီလရှင်တွေကတပါးဖြစ်ပါတယ်။ဒီဆောင်မအပြည့်စုံကိုဒို့အတန်သတင်းထောက်အေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ရှေကုံမျိုးတဟပုံညာကာရီတိလရှင်ကမ္မထန်းကျောင်းကတိလရှင်တွေအကြောကတော့အခုချိန်ကအလွန်ခက်ခဲတဲ့ကာလပဲဖြစ်ပါတယ်။အဲဒီကြောင့်မှတတော်90ကနေ80ကျော်အထိတိလရှင်အပား60ကျော်နေထိုင်ကြပါရဲ့။ကမ္ဘာကယောကကိုဗစ် -19 မဖြစ်ခင်တုန်းကတော့တိလရှင်တွေအကျွတ်ဆွမ်းခံရဲလို့သတ်မှတ်ပေးရတဲ့လာဇန်လာကျောက်ရက်တွေမှာဆွမ်းခံထွက်ခဲ့ကြပါရဲ့။ဒါပေမဲ့သက်ဆိုင်ရာမျိုးနယ်ဆရာတော်ကဆွမ်းခံမထွက်ဖို့သတ်မှတ်လိုက်တဲ့အချိန်ကစပြီးဆွမ်းခံထွက်တာကိုရန်နာထားကြရတာပါ။အဲ့ဒီလိုဆွမ်းခံမထွက်ရတဲ့တလအတွင်းမှာကျောင်းမှာရှိတဲ့ဆက်လက်ကြံက10ရက်စာလောက်သာရှိပြီးကြံရက်တွေမှာအခက်အခဲကြုံခဲ့ရပါရဲ့။အဲ့ဒါကြောင့်ကျောင်းရဲ့ဥက္ကဋ္ဌဂျော့ဆန်တာတီရီကကျောင်းမှကျုံရတဲ့အခက်အခဲအတွက်အွန်လိုင်းမှာဆုံးကုန်းအလှူခံတဲ့စာရေးခဲ့ပါတယ်
။ဒီရေးတဲ့မလုပ်လို့မလုပ်တဲ့စာရင်းတောင်တမီးရဲ့ပြီးတော့မပြီးပါဘူးတယောက်ကတရားထားလို့အဖာချက်ပြီးတော့ဆရာလေးတောင်ဆရာလေးရမြင်တဲ့ဘူးပေါ့နော်။ဒါတကားတယောက်ကပြီးနေတာတွေ့တော့အဲ့ဒီတကားရဲ့ပြီးတော့ဆရာလေးရဲ့ဒီလိုပေါ့နော်ဆရာလေးကိုဒီလိုလေးအကူကြီးကြတာဆရာလေးတို့ရှင်မှာအပါချောက်ရနေခုနပါရှိပါလေဂျန်စီစာစီမံလို့အမေလို့ဦးတန်းရပါအောင်ရှင်ဆိုတော့ကျလေးအလိုလိုရေးလိုက
်အဲ့လိုအခုညီတောင်းတာကိုတတိထားမိရကတော့ဘုန်းကြီးကြောင့်လေတိလရှင်ကျောင်းတွေကိုလိုက်လံလှူရနေတဲ့ you social group ကပါအဲ့ဒီဘွယ်ဟာရန်ကုန်မြို့ကအခြေခံလူသန်းစားတဲ့အပြင်ဆွမ်းကတ်ကဲရှိနေတဲ့ဘုန်းကြီးကြောင့်နဲ့တိလရှင်ကျောင်း10ကျောင်းလောက်ကိုလှူခဲ့ပြီးပြီလည်းဖြစ်ပါတယ်အဲ့လိုသွားလို့ရတဲ့အခါမှာတိလရှင်ကျောင်းတွေကဘုန်းကြီးကျောင်းတွေချက်ပို့ပြီးဆိုးအခက်ခဲရှိရတွေ့ရတယ်လို့ you social group ကကိုနေဆိုင်ကပြောပါတယ်
။အပြစ်ထုတ်လို့မရဘူး stay home ကြတာဆိုတော့တော့ဖန်ဝင်လည်းမရှိဘူးတော့ဘုန်းကြီးကျောင်းဘုန်းကြီးရဟန်းတန်ကလည်းဆိုင်သူတို့တွေကဘုန်းကြီးဆက်ကြပါရဟန်းတန်ကလည်းမဆုံးဖြတ်နေတာပို့တာရှိသေးတယ်။ဆရာလေးကတော့ဆိုးခံလို့လည်းမရတော့ဆန်ချာလို့လည်းမရတဲ့အခါကျတော့သူတို့ဘာဝင်နေဆက်ကြတယ်ဒီလိုမျိုးအော်ပြည့်ရတဲ့ဒီကလာလူမပဲဒီအဖြစ်ပြီးကျွန်တော်တို့ပြည့်ခဲ့တဲ့ဟာကိုအမေရောခံပြီးတော့သမတ်တဲ့ဆန္ဒမခံဘူးသဘောမတက်ကြအောင်ပြည့်တယ်ရှိမှာမဟုတ်တော့ဘူးတခြားလူချင်းလာမှသူပြည့်တယ်ရလို့ပြည့်ကုန်တယ်လို့လည်းရှိမှာမဟုတ်ဘူးအများကြီးပြည့်တယ်လည်းပြည့်ရှိနေတာတော့ဒီစွန့်ပြန်မခံရမချင်ရဘူ
းတဟပုံညာကရီတိလရှင်ကမ္မထမ်းကျောင်းဟာတစ်ပါးကျောင်းနှစ်ပါးကျောင်းစုစုပေါင်း48ကျောင်းနဲ့ဖွဲ့စည်းထားတာပါအလှူရှင်တွေလာလူသမျှကို48ကျောင်းကိုဝေပုံကြခွဲပေးထားပါတယ်။အလှူရှင်မလာခဲ့ရင်မပြတ်လတ်သွားရအောင်အရင်အထက်လျှော့ပြီးချက်ကြရင်ထိန်းညှိနေကြပါတယ်။အဒီကျောင်းကဆရာကြီးဒေါ်ယူဆန္ဒက
မင်းရတာမကြောက်ဘူးသူအပေါင်းတွေများမှာကြုံရင်းရှိတယ်။အဲ့ကြုံရင်းကိုကြော်တယ်။အဲ့လိုပဲလာလူတွေလူချင်းပဲလေးတွေပြီးတဲ့ချက်ဥသုံးလုံးကြီးရတယ်။အဲ့ဒါလေးတွေကိုပါလို့ရှားတယ်။ဖုံးနေကျောင်းအဲ့လိုပါအခုဝေတဲ့ခါလေးတွေကသူတို့ကသူတို့လက်ဆက်ပြီးလုံအောင်ဆောင်းနေကြတာပေါ့ဥပမာတမီးရဲ့
တမို့ကိုဆွမ်းဟာနှလုံးချက်မဲ့လူကလုံးဝပဲချက်ပါလေလေလေးလုံးချက်ရမယ်လူကနှလုံးနဲ့ချက်မယ်တဘောကိုပြအဲ့လိုလေးတွေချက်နေတာ
တို့အတန်ကတဟပူညာဂါရီသီလရှင်ကမ္မထန်ကျောင်းလိုပဲတချို့သီလရှင်ကျောင်းတွေကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့အခုကာလမှာဆွမ်းအခက်ခဲကိစ္စတွေကြုံနေရတယ်လို့ဆိုပါရယ်စာတင်တိုင်းတွေထက်ပရာဟိတာသီလရှင်ကျောင်းတွေနဲ့မျိုးပေါ်မဟုတ်တဲ့တွားလိုက်ရခက်ခဲနေရာတွေကကျောင်းတွေမှာပိုပြီးခက်ခဲနေကြတာပါဖုန်ကြီးကျောင်းတွေမှာလည်းတန်ခါနေတဲ့ကျောင်းတွေမှာဆွမ်းကိစ္စကအခုထိတော့အဆင်ပြေနေသေးပေမဲ့ရေရှည်မှာတော့အခက်ခဲရှိလာနိုင်ပါတယ်အမြင်လဲ26မိုင်တစ်ဖက်လုံးမှာရှိတဲ့ဥတ္တမဖျံတီကျောင်းကကျောင်းတိုင်းဥတ္တမကတော
့လူတွေမှလည်းမလွယ်ဘူးလေအခုကဒီယောဂပါကျွန်တော်လုံးမကန်ရလုံးမရှိတော့ဟိုမှာနည်းနည်းဒါနေကြနေရတယ်နောက်ဦးဇင်းတို့တို့ဒီဝါဘတ်တွေဆိုလို့ရင်ဒါဆိုတော့ချီအစပေါ့နော်အဲ့လိုဘတ်တွေဆိုကြားနေရတယ်ခုနကကိုဆူလူနိုက်တွေပါလေဒါတွေတောင်ကြားနေရတယ်အဲ့ကြတော့လူတွေမှဟောမျိုးဘူးဆိုလို့ရကျတို့ကလူတွေစီကနေပြီးတော့မိပြီးစားတဲ့ပုံကိုယ်လေးအဲ့ကြတော့သုံးခွန်းအစီအမပြေမလွယ်ဘူးကြီးရှည်ဆိုရင်ပြောတာပေါ့နော်
ရင်ကျင်းမှုကိုရင်ထားတဲ့ရဲ့စည်ရင်တွေအရတော့တနိုင်ငံလုံးမှာယဟန်တာမဏိနဲ့တိလရှင်စုစုပေါင်း9,100ကျော်ရှိနေပါတယ်တာနာရေးတဲ့ရင်ကျင်းမှုညီထနာကမြန်မာနိုင်ငံလုံးဆိုင်ရာထေရဝါဒဗုဒ္ဓဘာသာအဖွဲ့ချုပ်နဲ့နေဆက်တောင်တန်းဒေသတာနန်နုကအသင်းဘဟုအဖွဲ့အလှူရှင်တွေနဲ့ပေါင်းစပ်ညှိနှိုင်းပြီးတနိုင်ငံလုံးကစာသင်တန်းနဲ့ဘုန်းကြီးကျောင်းတွေမှာတင်းသုံးနေတဲ့ယဟန်တန်ကတာမဏိတိလရှင်ရဲ့ဆုံးကွန်းကိစ္စကိုအခက်အခဲမရှိအောင်စီစဉ်နေရလို့ဧပြီလ4ရက်နေ့ကထုတ်ပြန်ကြပါတယ်ရခိုင်တိုင်းဒေသကြီးတာနန်နုကအသင်းဥက္ကဋ္ဌဌာနကြီးအောင်ကအ
ပိုင်းဘယ်နှပါရှိလဲဆိုတော့ကျွန်တော်သိပါတယ်အပိုင်းတွေတက်ပြီးတော့ကျွန်တော်တို့ဆယ်ရက်သာခါရှိသွားတာပေါ့အဲ့လိုအပိုင်းကျွန်တော်တွေ့တယ်။တော့ဆိုဒီတိုင်းဟိုခုနကဟိုဒီညတူမဟုတ်ပါဘူး။အပိုင်းအများကြီးများသလိုယူတယ်။အပိုင်းငယ်ငယ်သလိုပါပဲ
။အခက်ခဲရှိတဲ့ကျောင်းတွေကိုဦးစားပေးပြီးတရက်ကိုကျောင်း6ကျောင်းကနေ8ကျောင်းအထိတွားရလှူဒန်းပေးနေတယ်လို့လည်းကျောင်းသားရဲအောင်ကဆိုပါရယ်။ဒါကြောင့်ဧပြီလ10ရက်နေ့ကနေတကြံပိတ်ရက်မှာခဏနာပြီးလှူလာတာဧပြီ30ရက်နေ့အထိကျောင်း60ကျော်လှူပြီးဖြစ်ပေမဲ့ရန်ကုန်တိုင်းလုံးကကျောင်းတွေကိုရိုက်နိုင်ဖို့ကတော့အချိန်ကြာအောင်ပါပါ။ရန်ကုန်တိုင်းဒေသကြီးတာနာရီဦးစီးဌာနရဲ့ဝါဆိုတန်ကဆင်းရဲအရာရန်ကုန်မှာဖုန်ကြီးကျောင်းနဲ့တိလရှင်ကျောင်းစုစုပေါင်း 8,000 ကျော်မှာယဟန်တာမဏိနဲ့တိလရှင်33,000ကျော်ရှိနေပါတယ်။ဒါပေမဲ့အဲ့ဆင်းရဲတဲ့မပါပဲတကယ်လို့အဲ့တဲ့ကျောင်းတွေကျန်နေသေးရဲ့လို့ကိုနေဆိုင်ကပြောပါတယ်
။အကျန်သေးနေရတော့သာသနာရေးဝန်ကြီးဌာနကတာဝန်ရှိသူတွေရောနိုင်ငံတော်ဆက်ဆံတာဝန်ရှိသူတွေရောဒီလေးနဲ့ဆင်းလာရောတာဟာနာတော့တာဝန်ရှိသူတွေရောဒီစစ်မှုတွေမှာကိုကျောင်းပလေးကျောင်းရှိတယ်တိလာရှင်မလည်းကျောင်းရဟန်းဆုံးကြီးကမလည်းကျောင်းရှိတယ်ပြောလေသူဆင်းရဲကြည့်ကြယူပါတချို့မပါသေးတဲ့ကျောင်းတွေလည်းရှိတယ်အတော်တော့ဒီတာတချောင်းမပြန်ဆင်းရဲကြည့်ကြယူပြီးတော့ဆောက်ပတ်ပြီးခြင်းလည်းနိုင်ငံတော်ဆိုရနေပြီးတော့ဆောက်ပတ်နိုင်ငံတော်ဆိုရလည်းဆောက်ပတ်ပြီးခြင်းတမန်ရေးကြည့်တာလည်းဆောက်ပတ်ပြီးခြင်းလည်းဘာမှမဟုတ်လောကမဆောက်ပတ်နိုင်လည်းမနဲ့ဘူးလည်းဆိုရင်တော့မှအခုနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ရဲ့အစီအစဉ်နဲ့လုပ်နေတဲ့အခြေခံလူသားတွေဆောက်ပတ်နေဒီအစီအစဉ်လေးမှာဒီမျိုးနယ်ကအစီအစဉ်ကတော့ဆောက်ပံ့နေတယ်ဒီဆရာလေးတွေကိုစိုးရင်းနဲ့ထည့်ပြီးဆောက်ပံ့လေးတွေရတယ်ပေါ့လေအဲ့လိုမျိုးအချိန်တွေထည့်ပြီးရတယ်ပေါ့ဒါပေမဲ့ဆရာလေးတွေတော့အဆင်ပြေသွားလိမ့်မယ်လို့ကျွန်တော်ပြောတင်ပါတယ
်တာနာနှုတ်ကအတင်းအနေနဲ့ကတော့ COVID-19 ဖြစ်နေစဉ်ကာလတောက်လျှောက်မှာဆိုးအခက်ခဲမဖြစ်အောင်လှူသွားမယ်လို့ဒေါက်တာရဲအောင်ကပြောပါတယ
်ကျွန်တော်ကြိုးမှုဆက်သွယ်လို့ဒီနေ့ဥချုပ်ဥကနေပြီးတော့ခုနကတာနာနှုတ်ကအတင်းဥက္ကဋ္ဌကြီးကျွန်တော်ဖော်ပြနေရှိပါတယ်သူတို့ဆက်ပြီးချစ်ပြီးလိုက်တယ်လည်းကြည့်ပါလေလောက်တာနဲ့ကျွန်တော်တို့ကနောက်တစ်ရက်ပါဒီနေ့တစင်းရရနဲ့နောက်တစ်ရက်မှာကျွန်တော်တို့ကအဆင်းမပြေမထွက်တာလေ
လက်ကျွေးမြေပြင်အခြေအနေမှာတော့တိလာရှင်ဆရာလေးတွေမှာဆုံးခတ်ခဲဖြစ်လာရင်နီးစက်ရအကြောင်းချင်းကိုဆက်သွယ်အကူအညီတောင်းပြီးဖြစ်ရှင်းနေကြရပါတယ်ဆုံးခတ်ခဲဖြစ်လာရင်ဘယ်ကိုဆက်သွယ်နိုင်လဲဆိုတာကိုမသိကြပါဘူးမြစ်တရောင်ကြီးပရာဟိတတိလာရှင်ကျောင်းကဒေါ်အိန္ဒာညာနီက
ဆုံးခတ်ခဲရှိတဲ့အခါမှာဒီလိုလိုဆက်သွယ်ပါဖျားဆိုတော့ပြောတဲ့တရားကမှလည်းမရှိဘူးအဲ့လိုအလို့ချင်လည်းမရှိတော့ဘယ်ကိုဆက်သွယ်လို့ဆက်သွယ်ရမှာလည်းမသိဘူးလေအဲ့လိုမျိုးပဲကံဖြစ်လာကြများပဲဒါမဲ့လိုပဲအောင်းမိပြီးတော့အဲ့လိုပဲနေရတာကြီးတာနာရေးဝင်ထလာနေတဲ့အဲ့လိုကျင်းရကျင်းရစခြင်းနဲ့ပေါ့နော်ဒီလိုဒီဒီဒီနေရာဒီတာနာဒီဖုံးတော့ကဟိုဆက်သွယ်ပြီးတော့ဒီဟွာပေါ့လိုအပ်တာရှိရင်လိုအပ်တာရှိရင်ပေါ့နော်အချောင်းချဖို့ပေါ့အချိုးချောင်းပြပြဖို့ပေါ့ပြောရမယ်ဆိုရင်အဲ့လိုမျိုးဒီအတိပေးပြီးတော့ဖုံးတော့တစ်ခုလောက်ထည့်ပြီးထိုင်တော့ကောင်းတာပေါ့ဒီဖုံးဆက်သွယ်ပါဗျာအဲ့လိုရှောက်ထားရင်ဘုဘုံလေးဆိုတော့ ဒီမှာဆိုပြောရဲတယ်ရှောက်ရဲတယ်လေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတော့အေးအေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်ဒိုးအတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ 10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ 9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirontero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီ American Tan မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါအခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်ဖို့အတွက်ဘလောက်ထိအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာပါ Okay မင်္ဂလာပါခင်ဗျာဒီမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဇူလိုင်လထဲမှာပြန်ဖွင့်ဖို့ဖြစ်စင်နေပါပြီဒီအချိန်ထဲမှာပဲယောဂကုသမဲ့ NDA ရှိနေသေးတဲ့အတွက်စိုးရိမ်တာနေလဲကြားနေရပါတယ်ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲကျောင်းတွေဖွင့်ခြင်းမဖွင့်ခြင်းရဲ့အကျိုးဆက်တွေနဲ့ရှိရှောက်ပြင်ဆင်ထားဖို့ဘာတွေလုံလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ပညာရေးရှုထောင့်၊ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်စားတွေးခေါ်သောစာသင်ခန်း Foundation ဥက္ကဋ္ဌဒေါက်တာသိန်းလွင်နောက် American အခြေစိုက်မြန်မာရေးသုံးသပ်သူလည်းဖြစ် online မှာကျန်းမာရေးဆောင်ပါတွေလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
။ဟ
ုတ်ကဲ့။ဆိုတော့အခုကတော့ဒီနိုင်ငံတော်တော်များများမှလည်းဒီ Corona Virus ကူးစက်မှုတွေအရှိန်ရော့လာတဲ့အများအစိုးရမှာတော့ဒီသွားလာလို့ရှာမှုကန့်သက်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရတယ်လည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမ်းမှာစိုးရိမ်တဲ့အတန်တွေလည်းကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအပြင်ကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီကြပါတယ်ဆိုတော့ဆရာဦးသိန်းလွင်အရင်ဆွေးနွေးပြပါလားခင်ဗျာကျောင်းပွင့်မဲ့အပေါ်မှာအဓိကစိုးရိမ်ညာတာဘာကြောင့်လို့များနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်လို့လဲ
ဒီကုသယောဂကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူးတာခွေတဲ့ဆေးမရှိတော့စိုးရိမ်ကြဒီစိုးရိမ်တဲ့နေရာမှာဒီမိဘတွေလည်းစိုးရိမ်တယ်သင်ကြားပေးဆရာဆရာမတွေလည်းစိုးရိမ်ဒီဆရာသမဂ္ဂတွေပြောတာဆိုတာလည်းအဲ့စိုးရိမ်စိတ်ရှိသာယောဂအကူသွားမှာဆိုဒီကျောင်းပွင့်တဲ့အတွက်ယောဂကူးသွားရင်ဆက်အပြေဆုံးရှုံးနိုင်တာအဲ့ဒီပုံမှာစုရင်ကြနောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်။ဘာကြောင့်လဲဆိုတော့ဒီယောဂကူးဆက်တာကြောက်ဖြစ်ပြီးမိဘတွေမှာအလုံးတိုင်းအဆင်မပြေတာတွေရှိတယ်။မိဘတွေအလုပ်တွေပိတ်ရတယ်၊ဆိုင်တွေပိတ်ရတယ်ဆိုတဲ့အခါကျတော့မိဘတွေရဲ့ဝင်ငွေတွေမှာထိခိုက်ရတဲ့အခါကျတော့ကျောင်းသားတွေပုံမှာကလေးတွေပုံမှာလည်းလာပြီးတော့ရေးရိုက်အဲ့ဒီမတိချာမိရရတဲ့အားတွေဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာတယ်။ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာပြီဆိုရင်ဒီတင်ယူမှုပါပြန်ပြီးတော့ထိခိုက်နေတယ်။အခုကြောင်းပြန်ဖွင့်တဲ့အခါကျရင်ဒီယောဂမကူးဆက်အောင်လို့ပြည်မြေတရားအပေါ်ဝင်ခွဲပြီးတော့ထားရမယ်။လက်စီရမယ်စသဖြင့်ပေါ့။ဒ ီလိုနေရာမှာကျွန်တော်တို့စာတင်ခန်းနေရာအကြောင်းသား80 90 100လောက်ကြီးကိုဆရာတယောက်နဲ့တင်နေရတယ်။နောက်ဘောနောကြီးတင်အကြောင်းနေဆိုရင်ဆိုရင်ကမ်းမာကြီးထဲမှာလည်းဒီနားမှာတကယ်ဟိုနားမှာမဖြစ်ဆိုတော့ကမ်းမာကြီးထဲမှာအားလုံးကျောင်းသားတရားနေရာရှိပြီးတော့တင် next ဆိုတော့ရောဂါပြဿနာလို့ရတယ်။ဒါကြောင့်မိဘတွေစိုးရိမ်တာဆရာတွေစိုးရိမ်တာလည်းအလွန်မဟုတ်ဘူး။နောက်ပြန်ကျွန်တော်တို့နိုင်ငံဆရာကြီးကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတော့လင့်ချင်တာကြီးမရှိဘူးဒီ education နဲ့ emergency ပေါ့အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတာလင့်ချင်တာမရှိတဲ့အတွက်ကျွန်တော်တို့ဆရာကြီးအဆင်မဖြစ်ဘူးဒါကြောင့်ဒီကျောင်းဖွင့်နေဆိုရင်ဒါကြောင့်စိုးရိမ်ကြတာကျောင်းသားတွေလည်းစိုးရိမ်နေဆရာတွေလည်းစိုးရိမ်နေမိဘတွေလည်းစိုးရိမ်နေနောက်တစ်ခုကကျောင်းသွင်းဖို့ကျောင်းဖွင့်လိုက်တဲ့အခါကျရင်ရောဂါကူးစက်သွားရင်အာကျောင်းသွင်းဖို့ဆုံးဖြတ်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လေ။ဆိုတော့အဲ့ဒီဆိုးကျိုးတွေမရပါဘူ
း။ဟုတ်ကဲ့။ဆိုတော့ဆရာဦးတက်ဆွေမြင်ရောခင်ဗျာဒီမြန်မာနိုင်ငံမှာကျောင်းနေပြန်ဖွင့်မယ်အစီအစဉ်ပေါ်မှာဆိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေသလဲဆရာ
။ကျောင်းနေပဲဒီကယောဂကြီးကကပယောဂကကြီး။အဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုထိလည်းပဲမငြိမ်သေးဘူး။အာတကဘာလုံးမှပြန့်နေသေးတယ်နေထား။မြန်မာနိုင်ငံမှာဆက်ဖြစ်နေလေတဲ့အနေအထားမှာကျောင်းဖွင့်တာပါဝင်လူရှိဝေးချင်းကိစ္စတွေကအတော်ကိုသတိထားမယ်ဒီဖြစ်ပါတယ်ဒါကျမရဲ့အတွက်ပါပဲဒီခါကျွန်တော်တို့လူမျိုးတွေကတရင်အချက်လက်ဒီကိုခိုင်ခိုင်မာမာရတာနဲ့တယ်နောက်တစ်ခါရပြန်တော့လဲရတဲ့တရင်တွေပေါ်မှာမမှန်တာလဲအလေးနဲ့ထားရတယ်မှန်တာလဲဖို့ပထားတာရှိတယ်ဒီကြားထဲမှာမယောတဲ့နေပြမှုတွေကဒီနေ့ကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပိုးတဲ့အဲ့ဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရောအော်ဒီခါကျောင်းဆရာဆရာမတွေရောပညာရေးဌာနတာဝန်ရှိတဲ့ဒီဟိုကောင်းကျိုးဆက်ကြီးရနိုင်တယ်တကယ်လို့ဟာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကျောင်းဖွင့်လိုက်ရတယ်ပဲကျွန်တော်ထင်တယ်အဲကျောင်းသားမိဘတွေကဒီနေ့ရေဆိုတွေ့ကြမှာမဟုတ်ဘူးတချို့လည်းပဲအစိုးရကြီးရပါတော့လေနောက်တစ်ချက်ကအခုထိကျွန်တော်ဒီစလောက်ကျောင်းနေတော်တော်များများမှာဒီတိကျခွဲထားရင်းနေရာလေးပြလို့လုပ်ထားကြတာရှိတယ်ခင်ဗျအဲ့တော့ဒါလည်းဖြစ်နေလို့တဲ့နေကိစ္စပါတိုးတော့အဲ့ဒါဒီကနေပြီးတော့အဲ့အဲ့ဒီစခန်းကြီးကပိတ်ချိန်ကြမှာလားအဲ့ဒီလားတခါပိတ်ချိန်ကြပြီးကျောင်းသားတွေမလာနေဒီဒီစတဲ့ငန်းနဲ့အဲ့ပညာရေးဆိုင်ရာအဆောက်အဦကိုဘယ်လိုစနေတရားတန်ရှင်းမလဲဆိုတဲ့ချက်တွေကိုပါချက်စစ်စားတင်နေလို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ဆွေးနွေးရကျေးဇူးပါဆိုတော့နောက်တစ်ချက်အနေနဲ့ကတော့ဒီကျောင်းတွေမဖွင့်နိုင်ကျောင်းဝနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးစေချင်ပါတယ်ဟိုဆက်သွားလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်ရင်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်ဒါမှမဟုတ်ရင်လည်းမိဘတွေကစိုးရိမ်လို့ပဲဖြစ်ဖြစ်ဆက်သွားဆရာတို့ဆွေးထောက်ပြသလိုကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရောနောက်ဆက်တွဲစိုးကျိုးအနေနဲ့ပညာရေးမှာဘာတွေကျောင်းဝနိုင်လဲဆရာတို့လည်း
ဒီမကြသေးခင်ကယူနက်စကိုကထုတ်ပြန်လာတဲ့စာရစာရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့ကျောင်းတွေပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဘလောက်ထိန်းချုပ်နိုင်လဲဆိုတဲ့အထောက်အထားတွေတွေ့နေပါတယ်။ဒါပေမဲ့ဒီတဲ့အတွက်ဆရာကြီးမှဆုံးရှုံးတာတော့အထောက်အထားခံရမှာရှိပါတယ်။ဆိုတော့ဘလို့ဆုံးရှုံးမှုတွေလဲဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေပညာသင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်နော်လူမှုပေါင်းပေးဆက်ဆံရေးပေါ့ကလေးတွေဆိုတာကြောင်းသွားမယ်တကယ်ရင်းနေကစားကြမယ်စကားပြောမယ်အဲ့ဒီလူမှုပေါင်းပေးဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်နော်ကလေးတစ်ပါးကကြောင်းမှာကစားမယ်ဆိုတော့အဲ့ဒီကစားတာခန္ဓာကိုယ်ဖွံ့ဖြိုးဖို့ဆိုတော့ဒီခုလေးခန္ဓာကိုယ်ဖွံ့ဖြိုးဖို့ဒီပေါင်းပေးဆက်ဆံရေးဒါတွေဆုံးရှုံးနိုင်တယ်နော် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြံသွားတဲ့ဒီဥပဒေရပြီကျောင်းပိတ်လိုက်ပြီဆိုရင်ကျောင်းပိတ်တဲ့ရက်ကြာရှည်သွားရင်ကျောင်းပြန်ဖွင့်တဲ့အခါကျောင်းထံလုံးများတယ်။ဒါလက်တွေ့ထောက်ထားရရှိ။အာကျောင်းပိတ်ရတဲ့အခါကျတော့ကလေးတွေကတခြားအလုပ်ပိုင်းတွေပြီးပြီးတဲ့ဆိုရင်စောစောအိမ်အောင်ကျသွားတယ်။အာကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်ရင်ကျောင်းထံလုံးများတယ်။အဲကြောင့်ကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံတကာအတွေ့အကြုံတွေကကျွန်တော်တို့ကြား
ဟုတ်ကဲ့ခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်။ဟိုတခုရှိရတော့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းကလည်းကွာပါတယ်အမေရိကန်ကဒီလက်တလောကူးစက်မှုကမ္ဘာမှာအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဒါလောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကျောင်းတွေဖွင့်ဖို့အခုလိုဆုံးဖြတ်တာ မှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆရာဦးသိန်
းကယောဂါကဘေးချင်းကြီးနဲ့ဆိုတာကျွန်တော်မပြောနိုင်ဘူးဒါတကယ်ရှိသွားလဲဒါပြောထားတာဒီ COVID-19 ယောဂါလုံးဝပြင်းစင်သွားအောင်လုပ်နိုင်ကျွန်တော်တို့ကအထူးမြတ်မှာယောဂါနဲ့ကျွန်တော်တို့ယောဂါကိုရင်ဆိုင်ရမှာဒီယောဂါလုံးဝပြင်းစင်အောင်လုပ်နိုင်တဲ့အထိကျောင်းပိတ်ထားမယ်ဆိုရင်ဒါကျွန်တော်ပညာရေးအများကြီးဆုံးရှုံးနေတယ်ကလေးတယောက်ချင်းဆုံးရှုံးတာမဟုတ်ဘူးကျွန်တော်တို့ပါနိုင်ငံရဲ့စီးပွားရေးအစားကလေးတွေပညာသင်ခွင့်မရတဲ့အတွက်တန်ဝန်ဆိုင်ရာဘာတွေသင်ခွင့်မရတဲ့အတွက်ဒါစီးပွားရေးကိုထိခိုက်တယ်ဒါကျောင်းပိတ်ချပိတ်တာကတော့ဆုံးရှုံးပုံများတယ်အဲ့ဒါကြောင့်ကျွန်တော်တို့ကအသက်နိုင်ဆုံးဟိုဟာရောဂါကူးစက်မှုမရှိအောင်တတ်နိုင်သလောက်ထိန်းသိမ်းပြီးတော့ဆိုတာပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်ဒါတစ်ခါကလည်းဒါကျွန်တော်ကျောင်းမကြီးဘက်ကကျားဒါတာပြည့်စုံလို့ကျောင်းမကြီးဘက်ကနားလည်တဲ့သူတွေအကြံပေးချက်ကတော့ရေးချီပါတယ်ကျောင်းမကြီးရကိုရတန်တန်ထိနိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကျောင်းဖုံတာပေါင်းတယ်လို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဆရာဦးတင်းစုလည်းမေးချင်ပါတယ်အခုဆိုရင်ဒီကာယောကစတဲ့တရုတ်နိုင်ငံအပါဝင်ဒီကူးစက်မှုတွေအဆိုးဆုံးကြုံရတဲ့နိုင်ငံတွေမှာသွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားတာတွေပြန်လျှော့ပေးလာနေတယ်လို့ကျောင်းနေလုပ်ငန်းတွေလည်းပြန်ဖွင့်ပေးနေပါတယ်။ဒါပေမဲ့ WHO ပါဝင်ဒီကျန်းမာရေးပညာရှင်တွေဘက်ကတော့ပြန်ဖွင့်တဲ့နေရာမှာဒီရုပ်တရက်ယောဂကူးစက်မှုတွေကြုံလာရင်ဟိုချက်ချင်းတုံ့ပြန်နိုင်စွမ်းရှိဖို့အပါဝင်ပေါ့လေအသိပြင်ထားဖို့လိုရယ်ဆိုပြီးတော့သတိပေးတာလည်းရှိပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကဒီလိုအသိအနေထားမှာရှိနေရလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရဲ့လားဆရာဦးတင်းစု
OK ကျွန်တော်တို့ပုံမလင်းနေတဲ့အာမနာနာရှင်တွေရဲ့ကျွန်တော်တို့နိုင်ငံဟာအရရအတ္တမနောက်ကြပါလေအတ္တမဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါတယ်ဒီကယောဂါကြီးတရုတ်ပြည်မှာစဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့ပါလေဒါတောင်မှရှိတဲ့ဝန်ခံထားတယ်လို့ကျွန်တော်ယူဆပါတယ်နောက်ပိုင်းမှာလည်းရတာပေါ့နော်တခါဒီယောဂါကတော်တော်ဆန်းတဲ့ယောဂါအဲဒီယောဂီယောဥယောပါပါယောကတာဟိုစေဘွားကြီးဖိအားကြီးဆွဲအားကြီးတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းကျပ်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလားဆိုတဲ့တန်တရားတခုဝင်ရဝင်ထားပါတယ်ခုလက်တာကိုသူတို့ယူဆိုင်ပြီးကြည့်နေကြတယ်နောက်တစ်ချက်ကဒီရပိုင်းမှာပဲဒီဒီမျိုးရှူရောဒီ CDC ရောကတာဝန်ရှိကျမကြီးဒီပညာရှင်တွေကပြောတာဒီကာယောဂါပိုးကနောင်တော့မှတစ်သက်လုံးတော့ရှိကောင်းရှိနေနိုင်မယ်အထိဆိုရရပါတယ်။ဒါကြောင့်ကျွန်တော်ကဒီယောဂါနဲ့ပဲဆက်နေကောင်းနေရမယ်။အဲ့ဒါကျွန်တော်တို့ကအကြောင်းတွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်။နေထားမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းမှာအတော့အားနည်းနေတဲ့အနေထားမှာဒီအကြောင်းတွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့လေးလေးနက်နက်ပူပြီးစဉ်းစားသင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရရကြောင်းသားမိပါတွေရောဟလာစဉ်းစားတတ်တဲ့ကြောင်းသားတွေဒီပေါ့နော်အဲဟိုစဉ်းစားသိညာပါဟုတ
်ကဲ့ဟိုကိုကတော့ဘလိုပဲဖြစ်ကြောင်းနေရတော့ပြန်ဖွင့်ဖို့လဲကြီးညာထားပြီဆိုတော့ဟိုဖွင့်သိတာမဖွင့်သိတာကိုစဉ်းစားမဲ့အစ်င့်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပဲဆိုတော့ဘလိုပုံစံနဲ့ဖွင့်မလဲဆိုတော့ပဲစဉ်းစားလိုက်မယ်ထင်ပါတယ်ဆိုတော့ဆရာဦးသိန်းလည်းခင်ဗျာဒီကြောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကြောင်းရရတဲ့လုပ်ငန်းတွေနောက်နောက်ဆက်တဲ့တွားရေးလာရေးပေါ့လေဆက်စပ်ပြီးထိတွေ့ဆက်ဆံမဲ့ကိစ္စတွေလည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေတွေ့ရောဗားတွေပြင်ဆင်ထားဖို့များလို့မလဲဆောက်သိနေ
ဘူးကျောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုတုံးကြတာတွေ့ဒီ online learning ပေါ့သူတို့ပြင်တက်ကူတွေမှာလောက်ကြတာရှိတယ်နောက်ရေဒီယိုတို့ television တို့ကနေပို့ချတတ်တဲ့ထုတ်ပြန်တာရှိတယ်ဒီလိုနည်းစနစ်နဲ့အခုဒီ away the စနစ်နဲ့လုံးဖို့ဆိုပြီးတော့ကြံပေးလာတာရှိကျွန်တော်တို့ Indian ဒီအိန္ဒိယနိုင်ငံဆိုရင်အခုကြာသေးခင်ရပဲဟုတ်တယ်ကတော့တရားကတော့သူတို့ဟိုကျောင်းပြနေတဲ့ကျောင်းသားတွေကိုအဝေးစီစနစ်နဲ့ပို့ချပြီးတော့ဝက်ပေးဖို့ဆိုတာသူတို့ဆုံးဖြတ်ချက်ကြတယ်သူတော့အဲ့ဒီလိုစနစ်နဲ့လုပ်နေတာရှိတယ်ဒီတော့ကျွန်တော်တို့နိုင်ငံမှာကဒီအဝေးစီစနစ်လုပ်ဖို့ဟာကြီးလို့မှာအဆင်မပြေဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနည်းတယ်။တချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နည်းလမ်းလည်းရှိတယ်ဒါမဲ့ဒီ online စနစ်ကိုပုံထုတ်လိုက်ရင်ပညာရေးအခွင့်အလမ်းတွေများဖြစ်လာမှာကျွန်တော်ဆုံးနေတယ်။ဒါကြောင့်လဲဆိုတော့ဒီခြေလက်တော်ရွာတွေမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူး။နေလာလည်းမသိဘူး၊ဤပညာလည်းမသိဘူး၊ပစ္စည်းကရိယာလည်းမရှိဘူး။အဲ့တော့ online စနစ်နဲ့ online learning ဆိုရင်ဒါပညာရေးမြင်များကိုဖြစ်လာတယ်။ television နဲ့ radio တို့ကခြေလက်တွေထိရောက်သွားတယ်။ radio နဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသား radio နဲ့ပို့ချတဲ့သင်ခန်းစာတွေမှာသူတို့စာပြီးလောက်ကြည့်တဲ့အခါကျတော့ ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်ခန်းစာကိုနားထောင်80လောက်ကနားမထောင်ကျွန်တော်တို့ online clinic ကထိရောက်မှုမရှိတော့တာအဆင်ပြေနေတယ်ဒါကြောင့်ကျွန်တော်တို့အခုရေးပေါ်ချိန်နေပါတော့အဝေးတင်စနစ်နဲ့တင်ဖို့ဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်နောက်ပြည်ညာဥက္ကဋ္ဌနာပြောတာရှိတယ်တော့ home school လေးဆိုပြီးတော့မိဘတွေကတင်ပြပါဆိုပြီးတော့ပြောလာတာရှိဒါလည်းအခွင့်အလမ်းမမီနိုင်ဘူးကအိမ်မှာ home schooling လုပ်တာကမိဘကပညာတတ်တဲ့မိဘအဆင်ပြေတဲ့မိဘမျိုးပဲလုပ်နိုင်တယ်။ဒါတို့တောင်ပေါ်ဒေသကြီးလက်ကတောင်ပေါ်ကသမားတွေကအိမ်မှာကလေးတွေစာသင်ပေးဖို့ဆိုတာအခက်အခဲရှိတယ်။ဆိုတော့အဲ့ဒီအတွက်အဝေးတင်စနစ်ကိုရေလိုမှာသုံးဖို့ဆိုတာကျွန်တော်စီကအခက်အခဲရှိတယ်။ဒါပေမဲ့ရေရှည်အတွက်ကတော့ဒီနည်းလမ်းတူတယ်။အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးမောင်စီးပွားရေးမောင်တခြားကဏ္ဍအသီးသီးကအင်တာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့တုံ့ပြန်လိုက်တာ။ဒါရေရှည်မှာကျွန်တော်တို့အင်တာနက်ကိုသုံးဖို့သုံးပါ။အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်။ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကရိယာရောရှိလို့အလွယ်တကူသုံးနိုင်ဖို့လိုတယ်။အခမဲ့ဖြစ်ဖို့လို။နောက်အခုကျွန်တော်ဒေးနေဖတ်တဲ့အခါကျတော့ဒီတောင်ကိုရီးယားနိုင်ငံမှာအခု online စနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရန်ပုံတွေပေါ့ဒေါ်လာ350သုံး။အဲ့ဒီလိုမျိုးကျွန်တော်တို့နိုင်ငံကလည်းဒီကျင်းစင်မှုလုပ်နေခြင်းနဲ့ဒီအင်တာနက်သုံးနိုင်ဖို့အတွက်ဒါရှိပညာရောဆရာတွေရောအကြောင်းသားတွေအတွက်သင်တန်းတွေပေးတာလုံလောက်တဲ့ပစ္စည်းကရိယာတွေဒါစုဆောင်းတာအခါဒီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေရှည်မှာတော့ကျွန်တော်တို့ online စနစ်နဲ့တွားရင်ကောင်းတယ်အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရေရှည်ဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ပေါ့ online စနစ်နဲ့သင်တာမျိုးကိုပြင်ဆင်ထားတင်တယ်အဲ့ဒီအတွက်လည်းကျွန်တော်တို့ပညာရေးသုံးစီတွေပို့ပြီးတော့သုံးတင်တယ်ရေရှည်အတွက်ကျွန်တော်တို့လုပ်တင်တယ်လို့ပြင်ပါ
โอเคสรุปเสี่ยวอู้ตึกสีเนี่ยก็เหมือนกับเจ้านี่เราจะบลูปုံซันเนี่ยพ่นมั้ยล่ะสรุปไปโหซื้อนี้สิขึ้นมาดิโหทุทะพิ่นพอดิดียาดิตกกล้วยหลูตามันกุเสยโยคะမျိုးนี่ก็ดิเจ้าพ่นยาดินี่มาผิดมากเลยสิเลยสุบิรติชุตุติตนะนี่มาပြောท่าราမျိုးนี่สิโอ้ดาดิเจ้านี่มาคลีดิเยณีทายผู้ปုံซันเนี่ยสะหน่วยနိုင်เลยสุเรอายุสะเลยสิနေมาเลยสรุปอกูยาดิตกกล้วยหลูตามันโยคะเรามากุเสลวยเลยสรุปอกูหลูกุเสเมียนเนี่ยကိုဗစ်လိုယောဂမျိုးကဒီကြောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အန္တရာယ်ကိုပိုများမလာနိုင်ဘူးဆရာဦးတစ်ဆွေ
။မှန်ပါတယ်ခင်ဗျာလူစုလူဝေးလို့ခေါ်ရမယ်ကြောင်းတွေလာပြန်ပွင့်လိုက်ပြီးကြောင်းသားတွေရာနဲ့ထောင်းနေတယ်။နေတဲ့အခါမှာယောကုဆက်ယောဂပေါင်းစုံဟာကုဆက်ဖို့ခွန်းနန်းနေဖို့ကျူးစုဖွင့်ပေးတယ်ဖြစ်တာနော်။ဟိုကိုဗစ် -19 ကြတော့လူချင်းကြီးဆက်တာနဲ့တော်တော်လေးကိုခွန်းနန်းပိုများတာ။ဒါကြောင့်လူတွေဆက်တောင်ချက်ပြီးနေရတဲ့အနေအထားမှာဟိုကျောင်းသားချင်းနေကျောင်းဖွင့်လေပင်ဖက်ကြတာဟိုဆိုတော့ဒီအကျင့်ကလည်းကျွန်တော်တို့ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုတတိထားမယ်အနေထားကြီးတစ်ခုလို့ဟိုကျွန်တော်မြင်တယ်ခင်ဗျဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့ခါမှာဆွနေရတိုင်းမှာဒီချင်းဒီဆုံးကိုအခွန်ကောင်းတရအနေနဲ့လက်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခွန်ကောင်းအနေနဲ့စဉ်းစားသင့်ကြတယ်။ဒီလိုလုပ်တဲ့အခါမှာတက်နေတဲ့ဆိုတာ energy ဆိုတာတခုလေလုပ်လို့မရဘူးခင်ဗျ။ဒါမျိုးလည်းပါမယ်။နောက်တခြားသောနိုင်ငံကြီးအင်အားစုတွေရောနိုင်ငံကြီးမဟုတ်တဲ့အင်အားစုတွေရောပါပြီးတော့စဉ်းစားရအမေနေတာတင်ရမယ်အခွန်ကောင်းလေးတည့်ရကိုအစ်စ်ဆန်းပေါ့နော်အစ်စ်လုပ်သင့်ကြတယ်ပညာရေးတွေအမျိုးသားရေးဆိုင်ရာဖြစ်ပြတ်တာဖြစ်တယ်။ဟိုလက်ရှိနိုင်ငံရေးပါတီကအမနာရံပြောရဲပေါ့ LED ပါလို့တဲ့လောက်တော့ဝေပါမယ်အဆင်ကမတက်ကြတက်မလို့လည်းဒီတိုင်းပဲဖြစ်နေတယ်။အဲဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းသူပြည်သားတိုင်းအင်အားစုတိုင်းကိုအကြောင်းပြုပြီးတော့အပြည့်အစုံစဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုထည့်သွင်းရတယ်။တနည်းအားဖြင့်ဟုတ်အန်တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ဖော်နေအောင်ကြိုးစားတင်ကြတယ်လို့လည်းကျွန်တော်ကြံပေးပါရစေခင
်ဗျာ။ဟုတ်ကဲ့ဆရာဦးတင်ဆွေးနွေးတော့ကျေးဇူးပါ။ဆိုတော့ဆရာဦးတင်တွင်ဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးနေတာရှိပါတယ်။ဆိုတော့ဆရာဦးတင်ဆွေးလည်းထောက်ပြပါလိမ့်ဒီကိစ္စကိုပဲဒီယောဂိုင်းနဲ့ကျွန်တော်တို့အချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေ။ဆိုတော့ဒီလိုအခြေအနေမျိုးမှာသူသမီးတွေကြောင်းနေဆိုတာကတော့ဒီကလေးတွေဆိုတာလည်းပြေးလွှာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂါကာဝေးထိန်းချုပ်ရင်မှာတိခါကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကျပ်ကျပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ခန်းတွေကိုပြန်သွားကြရတဲ့အခါမှာဘလို့ပုံစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံး အနေအကျိုးဖြစ်နိုင်မလဲဆရာဦးသိန်းလေ
โอเคဟုတ်ကျွန်တော်တို့ကျောင်းကြီးဟောပြန်ခွင့်တော့ကလေးကြီးကျောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခုဆွေဒင်းဒီ COVID-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံတစ်ခုနဲ့တစ်ခုနဲ့နီးလန်းချင်းမတူဘူးအဲဆွေဒင်းနိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်သူတို့ကအိမ်ထဲမှာဖိတ်ထားတာမဟုတ်ဘူးဒီလေလွတ်လပ်လပ်ဟောတယ်ပန်းညာဟောတယ်ကစားတယ်သူကြည့်တာလက်ကတော့တော့ယောဂဖြစ်တယ်ဒါပေမဲ့ဒီရှိမှာယောဂခုခံနိုင်စွာတက်လာအောင်လုပ်တော့ကလေးတွေကိုလည်းအလားတူပဲပြင်မာသွားတဲ့ကေးချင်းကစားတဲ့ဆောက်ကစားခြင်းရပြီးသူတို့ရဲ့ကာကူရဲ့ခုခံနိုင်စွာမြင့်တာတော့ကေးချင်းမှာဒီရောဂါကူးစက်မှုခံနိုင်မယ်ဆိုတဲ့ဒီစားခုမရှိဘူး။ဒါအားလည်းကျွန်တော်ဆက်ပြီးစဉ်းစားတယ်။နောက်ကျောင်းကြီးခုနဲ့အခါမှာအခုဘယ်သူကရင်စားဖွင့်လဲဆိုတော့ကလေးငယ်လေးတွေစားဖွင့်မှုကြံပေးတယ်။ဘာကြောင့်လဲဆိုတော့ဒီ COVID-19 ဖြစ်တဲ့အခါမှာဒီရောဂါကူးစက်တာကမှာအသက်ကြီးတဲ့လူတွေကကူးစက်တယ်ပေါ့။အန္တရာယ်များတယ်ကလေးတွေကကူးစက်တာနဲ့ကူးစက်ရင်လည်းဒါဆူဆူဟောအသိပ္ပဖြစ်တဲ့အခါကျတော့ကလေးတွေလည်းစပြီးတော့ကျောင်းပွင့်တယ်။အဲဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းနဲ့ဒီကျောင်းပွင့်တဲ့အခါမှာတပြိုင်တည်းတည်းအကုန်လုံးပွင့်လိုက်တာမဟုတ်ဘဲနဲ့ငယ်တဲ့အတန်းတွေစပြီးတော့တပြေးပြေးရှင်းသားရအောင်လို့ဒီမှာကျွန်တော်တို့နည်းလမ်းရပြီးရှင်းသားလည်းရပြီးအန္တရာယ်လည်းမလာတော့မှခင်းပြေးတိုးပွင့်တာကောင်းတယ်ထင်တယ်။ဒါကျွန်တော်ကျောင်းပွင့်တဲ့အစီအစဉ်။နောက်နည်းလမ်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60-90ခုဆရာတယောက်တရနေဆရာတင်နေတော့စာသင်ခန်းထဲမှာကလေးတွေစုတယ်ကျွန်တော်တင်တဲ့နည်းတွေပြောင်းလဲပုံပုံချင်းတယ်တင်တဲ့နည်းကကလေးအားလုံးပြစုလဲတင်တာဟိုဘယ်နဲ့အုပ်စုငယ်လေးတွေခွဲပြီးတော့တင်တဲ့နည်းမျိုးကိုကျွန်တော်တို့လုပ်ဖို့လုပ်မချင်းတယ်အုပ်စုပြစုကို၄ရက်၅ရက်ဆိုရင်ဒါကလေးတွေချဲလိုက်လို့ရတယ်စာသင်ခန်းထဲမှာကြီးတင်နေတာမဟုတ်တော့ဘယ်နဲ့ဒီကျောင်းအားကစားခွင့်ထဲမှာချားရဲ့ပန်းချံမှာတစ်တင်အောင်မှာတော့တင်လို့ရတယ်အုပ်စုခွဲတာသူတို့ဒီအုတ်စုလိုက်တာဝန်ပေးပြီးတော့သူအုတ်စုလိုက်လေးလာတဲ့နီးနဲ့စတင်တဲ့နီးဆိုရင်ခုနကြောင်းနဲ့တောင်းနဲ့ခဝင်းဝင်းလေးချဲထားလို့လေရတယ်။အဲဒီလိုနီးစနစ်တွေလုပ်ဖို့ပြုမယ်။အခုကျွန်တော်တို့ပမာဏငါပြင်ဆင်နေတဲ့အချိန်မှာအခုဒီနိုင်ဌာနဆရာတွေကိုလည်းတင်နန်းပေးဖို့ရှိတယ်သူပြောတယ်။အဲဒီကမှဒီနေရာမှာဒီအရေးပေါ်အခြေအနေမှာယောဂကုသမှုအနည်းအောင်ဘယ်လိုနည်းလမ်းနဲ့လုပ်မလဲစာတင်ဒန်းစီကံကဘယ်လိုလုပ်မလဲကျောင်းသားတည်ယူမှုတွေအတွက်ဘယ်လိုလုပ်မလဲဆိုတဲ့နီလန်းနေလည်းရှိပါတယ်အဲ့ဒီနီလန်းနေကိုအသုံးပြုခြင်းအပြင်ဒါကျွန်တော်တို့လောလောဆယ်မှာအွန်လိုင်းမသုံးနိုင်ဘူးအတွက်ကျောင်းပေါ်တဲ့အခါမှာအာနေရဲ့အနည်းဆုံးဖြစ်အောင်လုပ်နိုင်တဲ့နီလန်းမျိုးကိုဆောင်ရွက်တင်တယ်လို့ကျွန်တော်အဲ့လိုမြင်တယ
် Okay ဆိုတော့ဆရာဦးတင်ဆွေမျိုးရောခင်ဗျာဒီကျန်းမာရေးရှိတော့ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာဆရာ
Okay အဓိကနဲ့ချက်ပဲပထမတစ်ချက်ကကျွန်တော်တို့ဒီကွာရန်တီးန်အသုံးပြုထားတဲ့အကြောင်းတန့်ရှင်းရေးလုပ်ဖို့လိုပါတယ်။တန့်ရှင်းဆိုတာပို့တန့်ရှင်းပို့တန့်ရှင်းဆိုတာရဲ့ကျောင်းသားတိုင်းကျောင်းဆရာဆံမာတိုင်းဟာတကူကြီးတန့်ရှင်းရေးပေါ့။အရင်ကရှိနေတဲ့တန့်ရှင်းရေးတဲ့အခုကတ်ယောဂါကြောင့်အစ်စ်တုံးပြရမယ်လက်စည်းချင်းကိစ္စနှာခေါင်းစည်းကိစ္စဟာလားတိတွေ့ဆက်ဆံရင်းကိစ္စဒီမှာစနစ်ကြတဲ့ကာကွယ်မှုစနစ်ဒီကိုတက်တက်လုံးဒီယောဂါမှာကိုယ်တန်ရှင်အလေးချစ်ကျွန်တော်တို့ပမာတပြီလုံးပါကျောင်းမှာစပြီးတော့တက်တင်နေလို့တက်လာတဲ့နေရှိလာတဲ့နေလို့ကျွန်တော်ယူဆတယ်ဒုတိယတစ်ချက်ကစစ်ဆေးခြင်း test ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုရှိမရှိစမ်းသပ်မှုပါဒီနေ့အထိကျွန်တော်ကြည့်သလားကျွန်တော်တို့နိုင်ငံမှာအတမနည်းသေးတယ်အားနည်းသေးတယ်မပြည့်စုံသေးဘူးအဲ့တော့ကျောင်းတွေဖွင့်ရင်ဖြစ်လာမယ်ဟလာနောက်ဆက်တွဲဒီအတွက်စစ်ဆေးမှုအစီအစဉ်တွေခုတည်းကဖြစ်တင်းပြီးတော့လုံလုံလောလောဖြစ်တောင်းနဲ့သိမ်းနဲ့တန်းနဲ့ချီတဲ့စစ်ဆေးမှုတွေရှိနိုင်အောင်ကျွန်တော်ခုတည်းဖြစ်တင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျ။ဟုတ်ကဲ
့။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီနောက်ဆုံးအချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်။အခုကိုဗစ်ကပ်ရောဂါဒီ digital kit ကိုဇွတ်တွန်းပို့လို့ဖြစ်သွားတယ်ဆိုတော့ငြင်းလို့မရပါဘူး။ဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလို digital kit မှာနည်းပညာအသုံးချနိုင်စွမ်းနေကွာဟာချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်ဆိုတာကိုဟိုကုလသမဂ္ဂတွင်ရင်မှုချုပ်လည်းမကြာသေးခင်တော့ပဲသတိပေးထားဥပါရယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာဟာချက်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲ digital kit ကိုအမိလိုက်နိုင်မှုဆိုရင်ရည်ရွယ်ရှိကျွန်တော်တို့ဘာများပြင်ထားဖို့လိုမလဲဆရာဦးသိန်းလေ
ကျွန်တော်တို့နည်းပညာဘာများကျွမ်းကျင်ဖို့လိုလာမယ်ကျွန်တော်တို့ဒီ internet သုံးနိုင်ဖို့ပေါ့ online learning သုံးနိုင်ဖို့အတွက်ကျန်ရတဲ့ကျွမ်းကျင်မှုတွေနဲ့ကောင်းတဲ့ကျွမ်းကျင်မှုတွေနဲ့တော့နီလန်းပိုင်းကျွန်တော်တို့ပြင်ဆင်မှုတွေ။အခုကျွန်တော်တို့ PC တွေကလွယ်တဲ့ကိုအသုံးပြုနိုင်ဖို့ ကောင်းကျောင်းသားတွေကွန်ပျူတာသုံးနိုင်တယ်အွန်လိုင်းသုံးနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့ကပစ္စည်းကရိယာတွေတွေ့တယ်အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့တွေ့တယ်နောက်ကျွန်တော်အကြောင်းအရာတွေပညာရေးအတွက်တွေ့ရင်အခမဲ့ဖြစ်ဖို့တွေ့ဒီတက်ဖုန်းတွေရစားဖို့အင်တာနက်ဒီသုံးတဲ့အခွန်အခတွေအကြောင်းအရာတွေအတွက်အခမဲ့ဖြစ်တဲ့ဟာမျိုးလုပ်ပေးဖို့လိုမယ်အဲ့ဒါအားရမှာကျွန်တော်တို့ကအမီလိုက်နိုင်ဒီကြောင်းနဲ့တယောက်ကငွေကြေးသုံးဆွဲမှာသုံးဆွဲနိုင်မှာဒီ online ကိုသုံးနိုင်မှာဆိုရင်ငွေကြေးမသုံးနိုင်တဲ့ကျောင်းသားတွေမှာအရင်နဲ့နာတော့ဘယ်ကျောင်းသားမဆိုကျွန်တော်တော့ပညာရေးကမိဘချမ်းသာပြီးပြည်စင် CID ပြည်စင်ပညာရေးအခွင့်အလမ်းတန်းလို့ဖြစ်ရမယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံဆိုးအောင်မှာပါဝင်ရှိအဲ့ဒီအတွက်ကျွန်တော်တို့ client play တိုင်းမှာမိဘချမ်းသာပြီးပြည်စင် CID ပြည်စင်မြို့ပေါ်မှာနေပြီးပြည်စင်ဒီနယ်မှာနေပြီးပဲဖြစ်စေအလေးတိုင်းမှာပညာရေးခွင့်အလမ်းတူဖို့လိုမယ်ခုကျွန်တော်တို့ဒီ digital သုံးပြီးဒီ internet ကိုသုံးတဲ့ခေတ်ရောက်ရင်ဘယ်နေရာဒီမှာနိုင်ငံရဲ့ဘယ်နေရာပဲနေနေသုံးနိုင်တဲ့အခွင့်အလမ်းရှိဖို့လိုတယ်အဲ့ဒီအခွင့်အလမ်းရှိအောင်ပြင်ဆင်ဖို့လိုတယ်အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့သူတွေပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေရောပညာရေးဌာနအောင်အားလုံးဝိုင်းစင်းစားပြီးတော့အခုကျွန်တော်တို့အင်တာနက်သုံးနိုင်အောင်အားလုံးကလေးအားလုံးဓာတ်ပုံကြီးများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်ဒါရေရှည်အတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်ကျွန်တော်တို့ကလေးတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတကာအတွက်အကျိုးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆွေးနွေးကြတဲ့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စနေနေ့စနေကစီစဉ်လဲဒီမှာပဲအဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOE မြန်မာပိုင်းရဲ့စနေနေ့ည9:00နာရီကနေ10:00နာရီထိနဲ့ညနေခင်းနေ့မနေ့6:00နာရီကနေ9:00နာရီ VOE စီစဉ်ဒီမှာနားဆင်နိုင်လို့ VOE မြန်မာပိုင်းအင်တာနက်ဆက်မြန်နာဖြစ်တဲ့ bamis.voenews.com နဲ့ Facebook ဆက်မြန်နာတွေမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ Coronavirus ကရောဂါဟာစနေနေ့အထိဆိုရင်ကမ္ဘာတစ်လောမှာလူပေါင်း4,600သိန်းနီးပါးကိုကူးစက်နေပြီဖြစ်ပြီးသေဆုံးရသူက3,100ကျော်နေပါပြီ။ကူးစက်မှုအများဆုံးတွေ့ရတဲ့နိုင်ငံတွေကတော့ American, Russia နဲ့ Britain နိုင်ငံတွေပါ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလူပေါင်းသန်း250လောက်ထိဒီရောဂါအကူးစက်ခံရနိုင်ခြေရှိနေတယ်လို့သတိပေးထားပါတယ်။ American သမ္မတ Donald Trump က American ကပေးရမယ့်ရန်ပုံငွေတွေကိုဆိုင်းငံ့ထားတာနဲ့ပတ်သက်ပြီးပြန်ပြီးစဉ်းစားနေကြောင်းစနေနေ့မှာပဲသူ့ Twitter မှာရေးပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအကူးစက်ခံရသူအရေအတွက်ထပ်တိုးမလာဘဲ182ယောက်ရှိနေပြီးကူးစက်ခံရသူတွေထဲကထက်ဝက်ကျော်ဖြစ်တဲ့95ဦးမှာရောဂါပိုကင်းစင်သွားပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စနေနေ့ည8:00သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 ရောဂါပိုအကူးစက်ခံရပြီးတဲ့နောက်ရှေးကုသမှုခံယူနေရတဲ့ကနေဒါနိုင်ငံသားခရီးရန်တရားဟောဆရာဒေးဗစ်လာဟာCOVID-19 ကူးစက်ပြန့်နှံ့မှုတားဆီးရေးအတွက်မြန်မာအစိုးရကထုတ်ပြန်ထားတဲ့တားမြစ်ချက်တွေကိုဆန့်ကျင်ပြီးလူမှုတရားပွဲတွေလုပ်ခဲ့မှုနဲ့တရားဆက်ဆိုခံထားရတယ်လို့ကနေဒါ CBC သတင်းမှာဖော်ပြထားပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီလိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington.